Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။သောတာရှင်အားလုံးဘေးအန္တရာယ်မျိုးမျိုးကနေကြင်ဝေးကြပါစေ။ Washington News Review American တန်ကနေ2021 April 5ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းလိုမီတာ3240နဲ့48လိုင်းလိုမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။ပထမဆုံးသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါမယ်။ကျွန်မခင်မျိုးသက်ပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့သတင်းကိုပတ်ထဲကိုရောက်လာပြီးဖြစ်ပြီးစစ်တပ်နဲ့ရဲတွေရဲ့ပြစ်ခတ်နှိမ်နှင်းမှုတွေကြားကပဲစစ်အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြမှုတွေကတော့ဆက်ပြီးရှိနေစေပါ။ရန်ကုန်အင်းစိန်မှာဆန္ဒပြလူငယ်ရာနဲ့ချီပြီးတနင်္ဂနွေနေ့ကဆန္ဒပြခဲ့ကြတာပါတနင်္ဂနွေနေ့ဟာ Easter ပွဲတော်နေ့ဖြစ်တဲ့အတွက်ရန်ကုန်မြို့လဲစုလေးလှိုင်းအင်းစိန်တာမွေကြောင်မြောင်းနဲ့မြို့နယ်အတော်များများမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့စစ်တမ်းတွေရုပ်ပုံတွေကို Easter အထိမ်းအမှတ်ကျေဥတွေပေါ်မှာရေးဆွဲပြီးဝေငှခဲ့ကြတာပါမန္တလေးမှာတော့စနေနေ့ကတောင်းနဲ့ချီတဲ့စုပေါင်းသပိတ်တွေဆင်နွှဲခဲ့ကြသလိုစစ်တပ်နဲ့ရဲတွေအကြမ်းဖက်ဖြိုခွဲမှုတွေကြောင့်တိုက်စုံးမှုတွေရှိနေပေမဲ့တနင်္ဂနွေနေ့မှာလဲမော်တော်ဆိုင်ကယ်တွေနဲ့ဆန္ဒထုတ်ပေါ်သူကရာနဲ့ချီပြီးရှိနေတာပါတနင်္ဂနွေနေ့မှာစစ်တပ်နဲ့ရဲတွေအကြမ်းဖက်နှိမ်နင်းမှုကြောင့်ပြည်မနာမှာတဦးဗမောမှာနောက်တဦးတိုက်စုံးခဲ့ရပါတယ်အခုလိုတိုက်စုံးမှုတွေရှိနေပေမဲ့ရန်ကုန်မန္တလေးရောင်းဦးကလေးပြင်မနာကြရားပြင်းနဲ့လိုက်ကောပကိုးတဝဲလောင်းရှည်ဖရဲသုံးစုအပါအဝင်နိုင်ငံတလွာမြို့ရွာအတော်များများမှာပုံစံမျိုးစုံနဲ့ဆက်ပြီးဆန္ဒပြနေကြစေပါဆန္ဒပြမှုတွေကြောင့်ကြရားပြင်းနဲ့လိုက်ကောမှာတော့90မိနစ်အဖမ်းခံရပါတယ်နိုင်ငံတလွာဆန္ဒပြမှုတွေကိုအကြမ်းဖက်နှိမ်နှင်းမှုကြောင့်စစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်ကနေခုချိန်ထိအဖမ်းဆီးခံရသူက2600ကျော်ရှိနေတယ်လို့တေဆုံးရသူက964ဦးရှိသွားပြီဖြစ်ပြီးအဲ့ဒီထက်မှကလေးငယ်46ဦးပါနေတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်အာဏာဖီဆန်ရေးဝန်ထမ်းတွေရဲ့ CDM လှုပ်ရှားမှုကနေနိုင်ငံစီးပွားရေးယိုယွင်းလာရင်အာဏာသိမ်းထားတဲ့စစ်ဘုချုပ်ကြီးတွေအလျှော့ပေးလာမယ်လို့မျှော်လင့်ပြီးတောင်းနဲ့ချီတဲ့အလုပ်သမားတွေဆန္ဒပြနေတာအခုဆိုနှစ်လကျော်လာပြီဖြစ်ပါတယ်။CDM လှုပ်ရှားမှုမှာဗန်ဝန်တန်းတွေ၊ဆရာဝန်တွေ၊အင်ဂျင်နီယာတွေ၊အကောက်ခွန်အရာရှိတွေ၊သင်္ဘောချင်းအလုပ်သမားတွေ၊ရထားပို့ဆောင်ရေးဝန်တန်းတွေပြင်အထက်ချုပ်စက်ရုံအလုပ်သမားတွေလိုကဏ္ဍမျိုးစုံမှာတာဝန်ထမ်းဆောင်နေသူတွေပါပါဝင်နေကြတာဖြစ်ပါတယ်။အာဏာသိမ်းစစ်တပ်ကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေကိုစစ်တပ်နဲ့ရဲအကြမ်းဖက်ဖြိုခွဲမှုကြောင့်အခုချိန်ထိတေဆွန်ရသူ950ကျော်ထဲမှာ CDM လုပ်နေတဲ့ဝန်တန်းတွေလည်းပါနေတယ်လို့တချို့အဖမ်းခံရပြီးတချို့ကလည်းဂုတိပျောက်ဆုံးနေစေပါဒါပေမဲ့ CDM လုပ်နေသူတွေကတော့သူတို့မှာဝင်ငွေမရှိသလိုကြောက်ရွံ့နေတဲ့ဂျားကပဲဒီအာဏာရှင်စနစ်ကိုချေမှုန်းဖို့မှတပါတခြားရွေးစရာလမ်းမရှိဘူးလို့ခံယူထားကြကြောင်း CDM မှာပါဝင်နေသူတွေရဲ့ပြောကြားချက်တွေကို AFP သတင်းမှာဖော်ပြထားပါတယ်။ဒါ့အပြင်သူတို့ဟာလမ်းမတွေပေါ်ထွက်ဆန္ဒပြနေတာမဟုတ်ပေမဲ့စစ်တပ်ကဖမ်းဆီးမဲ့ဆင်တဲ့ပါမကြောက်နေရသူတွေဖြစ်ပြီးသူတို့ရဲ့တော်လှန်ရေးကအတန်တိတ်တော်လှန်ရေးဖြစ်ကြောင်းပြောပါတယ်။ဗန်တွေလည်းလဲပတ်မှုမရှိတော့သလိုလေချောင်းဌာနဝန်တန်းထက်ဝက်လောက် CDM လုပ်နေကြတဲ့အတွက်လေချောင်းသွားလာရေးအခက်ကြုံနေတယ်လို့ရထားပို့ဆောင်ရေးလဲ CDM တပိတ်ကြောင့်ပြည့်စွတ်မှုရပ်တန့်နေတာပါအခုလို CDM လှုပ်ရှားသူတွေကိုဝန်တန်းအင်အားတွေကနေအတင်းအဓမ္မပြောင်းရွှေ့ခိုင်းတာတွေရှိနေတယ်လို့ April 2ရက်နေ့ကလည်းပညာရေးဝန်တန်းတွေခွင့်မဲ့ပြက်ကွက်မှုရှိရင်အမည်မဲဆင်းသွင်းဖို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနက April 9ရက်နေ့နောက်ဆုံးထားဆင်းပြုစုနေကြောင်းပညာရေးဝန်ကြီးဌာနကြေညာချက်ထုတ်ပြန်တာလိုမျိုးချိန်ချောက်မှုတွေလည်း CDM လုပ်တဲ့ဝန်ထမ်းတွေရင်ဆိုင်နေရတာပါဒါပေမဲ့ CDM ဝန်ထမ်းတွေကတော့အလျှော့မပေးပဲဆက်ပြီးအာဏာဖီဆန်နေကြတယ်လို့လှုပ်ရှားသူတွေလည်းပိုးပြီးတိုးလာနေတာပါမြန်မာနိုင်ငံမှာနေအင်းချေချုံနဲ့အဖမ်းခံနေရသူဩစတြေးလျနိုင်ငံသားနှစ်ယောက်ကိုတနင်္ဂနွေနေ့မှာစစ်တပ်တာဝန်ရှိသူတွေကပြန်လွှတ်ပေးလိုက်ပြီးမြန်မာနိုင်ငံကနေထွက်ခွာခွင့်ပြုလိုက်ပါပြီစီးပွားရေးအတိုင်းအမြင်ကနှစ်ဦးဖြစ်တဲ့ခရစ်စတာအေဗရီနဲ့ခင်မွန်တဲ့မက်သျူးအိုကိန်းနှစ်ဦးကိုပြီးခဲ့တဲ့လကသူတို့ဩစတြေးလျပြန်ဖို့လေရင်ပေါ်မတက်ခင်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။အခု ြန်လွတ်လာတာအတွက်အတော်စိတ်သက်သာရရချောင်းနဲ့သူ့အနေနဲ့ဘာမှမလုပ်မထားသည့်တိုင်နေအခြေချုပ်ခံနေရတဲ့သတင်းနှစ်ပတ်မှာစိတ်ဖိစီးမှုအတော်ခံစားရတယ်လို့အေဗရီကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။နောက်ဩစတြေးလျနိုင်ငံသားတဦးဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အစည်းအဝေးအကြံပေးပမောက္ခရှောင်းတန်းလို့ကိုတော့မြန်မာစစ်တပ်ကအာဏာသိမ်းပြီးမကြခင်မှာပဲဖမ်းဆီးထားခဲ့တာပါ။ပမောက္ခတန်းလို့ကိုချက်ချင်းလှုပ်ပေးအောင်မှမဟုတ်ပေမဲ့သူကိုရောစိတ်ပါကျမ်းမာစေဖို့အနည်းဆုံးတော့နေရင်ကျေကျုပ်ဖြစ်ဖြစ်ပြောင်းပေးထားဖို့မျှော်လင့်တယ်လို့လည်းအေဗရီကပြောပါတယ်။ပမောက္ခတန်းလို့ကိုစုံစမ်းစစ်ဆေးနေစေဖြစ်ကြောင်းအာဏာပိုင်တွေကပြောတယ်လို့ခုထိတရားဆက်ဆံမှုလည်းမလုပ်သေးပါဘူး။ဒေါ်ဆန်းစုကြည်ရဲ့ရှေ့နေကလည်းပမောက္ခတန်းလဟာနိုင်ငံတော်လှည့်ဝှက်ချက်ပေါ့ချမှုအဲ့ဥပဒေရအဖမ်းဆီးခံရပေမဲ့ဂုတိဘာမှုနဲ့တရားဆွဲမယ်ဆိုတာကိုတရားဝင်မသိရသေးဘူးလို့ပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်ကစပြီးအခုချိန်ထိအဖမ်းခံရသူက2500ကျော်နေပြီဖြစ်ပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့ CNN ရုပ်သံသတင်းဌာနကနိုင်ငံတကာကြီးရဲ့အကြီးဆုံးသတင်းတောက် Clarissa Ward ကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီသတင်းပြန်ကြားရေးအဖွဲ့ခေါင်းဆောင်လည်းဖြစ်ပြန်ကြိုင်ဒုတိယဝန်ကြီးလည်းဖြစ်တဲ့ဘုံမှုချုပ်ဇော်မင်းထွန်းကိုတွစ်ဆုံမင်းမြန်းနေတဲ့ဓာတ်ပုံတွေဗီဒီယိုတွေလူမှုကွန်ရက်တွေပေါ်မှာတွေ့နေရပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကရော CNN သတင်းထောက်ဘက်ကပါအခုလိုတွစ်ဆုံမင်းမြန်းမှုနဲ့ပတ်သက်လို့အခုထိသတင်းထုတ်ပြန်တာမရှိသေးပါဘူး။ CNN သတင်းထောက်ဟာလွန်ခဲ့တဲ့ရက်ပိုင်းအတွင်းကရန်ကုန်မြို့ကနေရအတော်များများကိုတွားရောက်ပြီးသတင်းယူခဲ့ရမှာမင်္ဂလာရုံမှာသူနဲ့အင်တာဗျူးလုပ်မိသူ၃ဦးကိုအာဏာပိုင်တွေကဖမ်းဆီးထိန်သိမ်းလိုက်ပါတယ်။CNN သတင်းထောက်ကတောက်ကြနေမှာမင်္ဂလာဆောင်ဈေးနဲ့ဆယ်မိုင်ဈေးတွေကိုတောက်ရောက်လေ့လာစဉ်အင်တာဗျူးလုပ်မိသူတွေအဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်အခုချိန်ထိအဲ့ဒီအဖမ်းခံသူ၃ရဲ့အခြေအနေကိုမသိရသေးပါဘူး
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ဘိုင်းလိုမီတာ40 kHz 8.3 ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာတင်းနှင်းလာနေမနေ့ကင်း VO ရဲ့သတင်းတွေကိုဇက်ပြီးတင်ဆက်နေပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြနေကြတဲ့နိုင်ငံအနှံ့ကမြန်မာပြည်သူတွေအကြမ်းဖက်ဖိနှိပ်ခံရတဲ့ကိစ္စကိုဂျပန်ပြည်သူတွေပိုပြီးကြဲကြဲပြန့်ပြန့်သိလာစေဖို့ဂျပန်နိုင်ငံတိုကျိုမြို့မှာမြန်မာတွေတနင်္ဂနွေနေ့ကဆန္ဒထုတ်ဖော်ခဲ့ကြသလိုမြန်မာအရေးလှုပ်ရှားတဲ့အင်အားစုတစုကလည်းတိုကျိုမြို့ရဲ့အနောက်မြောက်ဘက်မှာရှိတဲ့ဂူမခရိုင်ကိုတွားရောက်ပြီးတာဂက်ဘာယာရှိဘူရာရှိမှာမြန်မာစစ်တပ်ရဲ့ဖြိုကွင်းနှိမ်နင်းတဲ့လုပ်ရက်နဲ့ပတ်သက်လို့သရုပ်ဖော်တင်ဆက်ကပြခဲ့ပါတယ်မြန်မာနိုင်ငံမှာမကြခင်ပေါ်ပေါက်လာမဲ့အမျိုးသားညီညွတ်ရေးအစိုးရကိုရောပြည်ထောင်စုတပ်မတော်ကိုပါဘယ်လိုထောက်ခံပံ့ပိုးသွားကြမလဲဆိုတာကိုဂူမခိုင်နဲ့အနီးတစ်ဝိုက်ကမြန်မာမိသားစုတွေနဲ့ဆွေးနွေးဖို့ဒီခီးစဉ်ကိုထွက်လာတာဖြစ်ကြောင်းတိုကျိုမြို့ကတက်ကြွလှုပ်ရှားသူကိုမျိုးကြီးကရှင်းပြပါတယ
်2020တွင်ရေကောက်ပြည်စည်းမှာပြည်သူတွေရွေးချယ်တင်မြောက်ထားတဲ့ CRPS ကိုကျွန်တော်တို့တောက်ခံကြိုဆိုရင်းနဲ့ဂျပန်ရောက် CRPS စပော့ဒါပင်းကိုကျွန်တော်တို့ဖွဲ့စည်းသွားမှာဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ရဲ့ဖက်ဒရယ်ပြည်တော်စုတပ်မတော်ကြီးပေါ်ပေါက်လာတဲ့အခါမှာကျွန်တော်တို့ဂျပန်ရောက်လူငယ်အင်အားစုတွေရတဲ့စစ်မှုတန်းရင်နဲ့စိတ်ဆန္ဒတွေရှိတဲ့အတွက်ကျွန်တော်တို့တွားရောက်ပြီးဆွေးနွေးစကားပြောကြမှာဖြစ်ပါတယ
်စနေနေ့တုန်းကလည်းတိုကျိုမှာရှိတဲ့ No Arts Mall မြန်မာအဖွဲ့နဲ့မြန်မာယူအဖွဲ့တို့ဟာမြန်မာပြည်မှာလက်ရှိဘာတွေဖြစ်ပျက်နေတယ်လဲဆိုတာတွေရေးသားပုံနေထားတဲ့လက်ကမ်းစာဆောင်တွေကိုလမ်းတော်လမ်းလာဂျပန်လူလူကြားဖြန့်ဝေခဲ့ပါတယ်ဒါအပြင်တိုကျိုကအခြားမြန်မာလူငယ်တစုကလည်းဆီယနာဒေနာကိုစန့်ကျင်ကြောင်းဖော်ထုတ်တဲ့အနေနဲ့တိုကျိုမြို့လူစီကားတဲ့ရှင်ဂျူကုဘူရာရှိမှာဂျပန်လူလူသိအောင်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဂျပန်နိုင်ငံမှာလိုပဲတောင်ကိုရီးယားရောက်ခရင်တိုင်းသားတွေကလည်းရုရှားတန်ယုံရှိမှာတနင်္ဂနွေနေ့ကဆန္ဒထုတ်ဖော်ဟောပြောခဲ့ကြပါတယ်ခင်ဗျာ။ဆင်မြူရှင်တင့်မြင့်ဆောင်2021လို့အမည်ပေးထားတဲ့မြန်မာစစ်တပ်ရဲ့စစ်နည်းဗျူဟာအဆင့်ဝေဟင်ရေးပြင်ရေးအောက်စစ်စင်ရေးစည်ရေးလေ့ကျင့်မှုတရက်ကို AB4 ရဲ့တနင်္ဂနွေနေ့မှာစတင်လိုက်ပြီးဧပြီလ17ရက်နေ့အထိပြုလုပ်သွားမယ်လို့ကြေမွန်သတင်းစာမှာဖော်ပြပါတယ်။ဒီစည်ရေးလေ့ကျင့်မှုထဲမှာရင်းငုတ်တင်မောလက်နက်ကြီးနဲ့ပြစ်ခတ်မှုတပ်ဖွဲ့နှစ်ဖွဲ့ခွဲပြီးပြစ်ခတ်လေ့ကျင့်မှုတွေပါဝင်မှာဖြစ်တယ်လို့မြေပုံနဲ့တကွကြေမွန်သတင်းမှာဖော်ပြပါတယ်။စည်ရေးလေ့ကျင့်မဲ့နေရာဟာအရာဝတီတိုင်းကန်ယူတန်းအနောက်ဘက်ပင်လယ်ပြင်ထဲမှာဖြစ်ပါတယ်။ဒါအပြင်သစ်ရေတပ်ကဦးဆောင်ပြီးအမေရိကန်၊ဂျပန်၊ဩစတြေးလျ၊အိန္ဒိယ၄နိုင်ငံလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအဖွဲ့ Quad က ဘင်္ဂလားဒေ့ရှ်ပင်လယ်အော်အဝမှာအေပီ5ရက်ကနေ9ရက်နေ့အထိပြုလုပ်မဲ့စီးရီးလေ့ကျင့်မဲ့ကာလနဲ့လည်းတိုက်ဆိုင်နေတာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်စန့်ကျင်ဆန္ဒပြသူတွေကိုအချမ်းဘက်ဖြိုခွဲပစ်ခတ်မှုအတွင်းနေ့စဉ်နဲ့အမျှရသားပြည်သူတွေတေဆုံးနေရတဲ့အတွက် R2P နီလန်းနဲ့စစ်အာဏာသိမ်းမှုအဆုံးသတ်သွားအောင်ဝင်ရောက်ဖြေရှင်းပေးဖို့မြန်မာပြည်သူတွေလိုလားနေချိန်မှာဘင်္ဂလားဒေ့ရှ်ပင်လယ်အော်ဝရောက်လာမဲ့ Quad အဖွဲ့တပ်တွေမြန်မာနိုင်ငံတည်းတည်ဝင်လာမယ်ဆိုတဲ့ကောလာဟာလတွေလူမှုကွန်ရက်ပေါ်ထွက်ပေါ်ခဲ့မှုပါတယ်။ဒါကြောင့်မြန်မာစစ်တပ်ကလည်းရေပေါ်ရေအောက်ဝေဟင်စည်ရေးလေ့ကျင့်မှုတွေလှုပ်လာပုံရတယ်ဆိုတဲ့သုံးသပ်ပြောဆိုမှုတွေလည်းထွက်ပေါ်နေတာပါခင်ဗျာ။အနည်းဆုံးလူ52ဦးသေဆုံးခဲ့ရတဲ့ထိုင်ဝမ်ကအမြင်ရထားမတော်တဆဖြစ်မှုအတွက်ထိုင်ဝမ်သယ်ယူပို့ဆောင်ရေးဝန်ကြီးလင်ချာလွန်ကသူ့အနေနဲ့ခေါင်းမဆောင်ပဲဒီကိစ္စကိုတာဝန်ခံသွားမယ်လို့ပြောကြားလိုက်ပါတယ်။ယထာပြည်လန်းဘေးကင်းလုံခြုံရေးကိစ္စပေါ်ရောက်ခဲ့တဲ့ဆိုတဲ့ပြစ်တင်ဝေဖန်မှုတွေတိုးနေခြင်းမှာဝန်ကြီးကနှုတ်ထွက်မဲ့ပြောပေမဲ့အထက်ကလက်မခံခဲ့ပါဘူးအခုလိုယထာလန်းချော်ပြီးလူသားစင်နဲ့ချီတည်ဆုံးမှုဟာနှစ်ပေါင်း80လောက်အတွင်းမှာပြန်ဖြစ်လာတာပါစုံစမ်းမှုတွေရပြီးခဲ့တဲ့တောက်ကြနေ့ကလူ350ဝန်းကျင်တင်ဆောင်လာတဲ့ထိုင်ဝမ်အမြန်ယထာဟာအရှိတ်အချမ်းပွာလျန်းမြို့နားလိုင်ကူတစ်ခုကိုဖြတ်နေတော့အနီးအနားကုန်းမြင့်လမ်းမပေါ်ကနေယထာပြည်လန်းပေါ်ချော်ဆင်းလာတဲ့ထရက်ကားတစ်စင်းကိုအချိန်နဲ့တိုက်မိရာကလမ်းချော်ပြီးအတွဲရှစ်တွဲပါတဲ့ယထာဟာထိပ်ပိုင်းကျေမွသွားခဲ့တာဖြစ်ပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေပြီးတာနဲ့ဒီဖြစ်ရအတွက်သူအပြည့်အဝတောင်းဝန်ခံသွားမယ်လို့ဝန်ကြီးလင်ကပြောပါတယ်။ဒါပေမဲ့လောလောဆယ်မနှုတ်ထွက်ဖို့နဲ့ကယ်ဆယ်ရေးနဲ့ပြန်လည်အခြေကျရေးဦးစားပေးလို့ဝန်ကြီးချုပ်စူတန်ချန်းကပြန်လည်ပြောဆိုထားပါတယ်ခင်ဗျာ။အင်ဒိုနီးရှားနိုင်ငံမှာမိုးသည်ထန်တာကြောင့်ရေကြီးတာမြေပြိုတာတွေဖြစ်ပြီးအနည်းဆုံး42ဦးသေဆုံးကနိုင်ငံအရှိတ်အဝါချမ်းထောင်ချီတဲ့ဒေသခံတွေအိုးအိမ်မဲ့ဖြစ်သွားပါတယ်။အခုချိန်ထိပျောက်ဆုံးနေသူတွေရှိကြောင်းအင်ဒိုနီးရှားသဘာဝဘေးအန္တရာယ်ကယ်ဆယ်ရေးအေဂျင်စီ BNPB ကတင်းငွေနေနေမှာပြောပါရယ်။စနေနေ့ညတုန်းကဆိုရင်မိုးရေကြောင့်တောင်ကုန်းပေါ်ကပျော်ဆင်းလာတဲ့ရွှေနေနေကလမ်မီနလီကျေးရွာကအင်ဂျင်50လောက်ကိုတိုက်စားသွားတယ်လို့ BNPB အဖွဲ့ကပြောပါရယ်။ဒါစင်နဲ့ချီတဲ့အိမ်တွေရွှေနေကြနင်းမြုပ်ပြီးတချို့အိမ်တွေဆိုရင်ရေထဲမျောပါသွားတယ်လို့ဆိုပါရယ်။ရှိလာမဲ့သတင်းပတ်တဲ့ရာသီဥတုအခြေအနေဆိုးဝါးလာွယ်ရှိတယ်လို့ခန့်မှန်းထားပါတယ်။အနီးအနားဒေသအရှိတီမောမှာလည်းမိုးကြောင့်မြေပြိုပြီးလူ၈ဦးသေဆုံးခဲ့ရပါတယ်ခင်ဗျာ။တင်းနာနေမနခင် VO ရဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်ညောင်ဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အစားပြီးဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ခန်းနာတွေကိုနားဆင်ရမှာပါခင်ဗျာ။
မင်္ဂလာပါကျမအင်ဂျင်နိုင်ပါရှင်အာနာသိမ့်ကိုဆန့်ကျင်တဲ့ဤမျိုးစုံဆန္ဒပြပွဲတွေကိုစစ်ကောင်စီကအကြမ်းဖက်ဖိနှိပ်ဖြိုခွဲနေတဲ့ကြားကမြန်မာနိုင်ငံတဝန်းတပိတ်စစ်တောင်းတွေနေ့စဉ်ထွက်ပေါ်နေတာပါမော်ရမြို့မှာဆိုရင်တနင်္ဂနွေနေ့ကလုံခြုံရေးတပ်တွေပြစ်ခတ်ဖြိုခွဲဖမ်းဆီးနေတဲ့ကြားကခြိတက်ဆန္ဒပြပွဲတွေမြို့အနှံ့ပြုလုပ်ခဲ့ကြပါတယ်စစ်အာဏာသိမ်းပြီးရပ်ပေါင်း60နီးပါးရှိလာတော့မဲ့အချိန်ထိအင်အားသုံးဖိနှိပ်နေတဲ့ကြားကတပိတ်တိုက်ပွဲတွေဘာကြောင့်ဆက်ပြီးဖြစ်နေသလဲအာဏာသိမ်းမှုကိုဆန့်ကျင်တဲ့ຫນွေဦးတော်လှန်ရေးလှုပ်ရှားမှုဟာရေဒိုလာရေရှည်ဖြစ်မှလာစတာရီနဲ့ပတ်သက်လို့မုံရွာလူမှုတပိတ်တိုက်ပွဲကော်မတီခေါင်းဆောင်တဦးဖြစ်တဲ့ကိုဝင်မိုးနိုင်ကို VOA ကဆက်သွယ်မေးမြန်းထားပါရရှင
်။အဓိကကတော့ဟိုကျွန်တော်တို့က2021ຫນွေဦးတော်လှန်ရေးနိုင်ငံတော်အာဏာကိုစေအုပ်စုကအတ္တမလူယူလိုက်တဲ့ဖြစ်စဉ်ကိုကျွန်တော်ဆန့်ကျင်ကန့်ကွက်တဲ့ဒီຫນွေဦးတော်လှန်ရေးတိုက်ပွဲကိုကျွန်တော်တို့ကဟိုတောက်တိုင်သုံးခုဖြစ်နေကျွန်တော်တို့ရှုမြင်ပါတယ်ခင်ဗျ။လူမှုလှုပ်ရှားမှုတပိတ်တိုက်ပွဲတွေကဒါတောက်တိုင်တစ်ချောင်းဖြစ်တယ်နောက်တစ်ခုကတော့ပြည်သူဝန်ထမ်းတွေရဲ့ရုံးမတက်တဲ့CDM လှုပ်ရှားမှုရှိမယ်နောက်တစ်ခုကတော့ CRPH ရဲ့ဦးဆောင်မှုအောက်ကနေရက်ကြီးအစနေမှာကျွန်တော်တို့တက်နိုင်ကြများအာလာဖီဆန်ကြမှုလှုပ်ရှားမှု၃ခုဆိုပြီးတော့ဒီလိုတောက်တိုင်၃ခုနဲ့ကျွန်တော်ရဲ့ຫນွေဦးတော်လိုင်းရေးကိုထမ်းတင်ထားတယ်လို့ကျွန်တော်တို့ကဒီလိုပဲမှတ်ယူပါတယ်ဒီတောက်တိုင်၃ခုကလည်းတစ်ခုနဲ့တစ်ခုကအပြန်အလှန်အမိတဟဲပြုပြီးဆက်ဆက်နေတယ်လို့ကျွန်တော်တို့ရှုမြင်ပါတယ်အဲ့ဒီအတွဲဒီလမ်းမော်တပိတ်တိုက်ပွဲတွေကလည်းကျွန်တော်ပြိုလဲသွားလို့မရဘူးအခုကျွန်တော်တို့လမ်းမော်တပိတ်တိုက်ပွဲတွေတိတ်အားနေသွားတဲ့အချိန်မှာရက်ွက်တွေမှာကျွန်တော်အတားစီတွေနေသွားတယ်အတားစီနေသွားတဲ့အတွက်သူတို့ဘက်ကအလွယ်တကူဝင်ပြီးတော့ရက်ွက်တီးတဲ့ကိုဝင်ရောက်စီးနှင်းလို့ရတယ်ညတကောင်စင်းစစ်တာမျိုးတွေလှုပ်တယ်ဒီလိုလှုပ်လာတဲ့အချိန်မှာကျွန်တော်တို့ဒီတက်ကြွလှုပ်ရှားသူတွေအပြင်ရုံးမတက်ဖင်းအနာဖီဆန်နေတဲ့ပြည်သူဝန်ထမ်းတွေကပါအနေရရှိလာတဲ့အခြေအနေမျိုးဖြစ်တယ်ဆိုတော့ကျွန်တော်မြင်တာကတပိတ်တိုက်ပွဲရှိနေခြင်းဒီတစ်ဖက်က CDM လှုပ်ရှားမှုကိုပါကျွန်တော်အကာအကွယ်ပေးနိုင်တယ်ဘူးတစ်ဖက်က CCRPH အောက်ကရက်ကြီးအစင်အနာဖီဆန်မှုကိုလည်းကျွန်တော်ကကောင်းကောင်းဟိုအရှိန်ထိန်းထားနိုင်တယ်ပေါ့နော်ဆိုတော့တစ်ခုခုကြာသွားတာနဲ့ကျွန်တော်ကကြံတဲ့တစ်ခုပါလိုက်ပြီးတော့ပြိုလဲသွားတဲ့အခြေအနေမျိုးလို့ကျွန်တော်ကရှုမြင်တယ် ဒီအတွက်ကြောင့်ကျွန်တော်တို့လမ်းပေါ်တပိတ်တိုက်ပွဲဟာအမကန်နေနဲ့ကျွန်တော်တို့ဆက်ရှိနေရမယ်လို့ကျွန်တော်တို့ဒီနေ့သုံးသပ်ပါတယ်ဒီအတွက်ကြောင့်ဒီနေ့အထိကျွန်တော်တို့58ရက်မြောက်နေ့အထိမုံရတပိတ်ကော်မတီနေနဲ့တော့လမ်းပေါ်လူထုတပိတ်စစ်ကြောင်းတွေကိုကျွန်တော်တို့ဆက်ပြီးတောင်းခံထားတာဖြစ်ပါတယ်ခင်ဗျအ
ဲ့တော့ຫນွေဦးတော်လန်ရေးကရေတိုလားရေရှည်လားရှင
်ရေရှည်ပါခင်ဗျဘာကြောင့်လဲဆိုတော့ကျွန်တော်တို့စီမားဒီလိုမျိုးစစ်အာဏာကိုပုံစံမျိုးမျိုးနဲ့တင်တဲ့ဟာကိုကျွန်တော်တို့တွေ့ကြုံနေရှိခဲ့ကြပြီအခုဒီ2021မှာကျွန်တော်တို့ကြုံရတဲ့အနေအထားကတော့သူတို့ဘက်ကအာဏာထိန်းတာလို့အကြောင်းပြတာဖြစ်တဲ့အတွက်ကျွန်တော်တို့အနေနဲ့1958ခုနှစ်ကနိုင်ငံတော်အာဏာကိုဝင်ကြီးဦးနှုထန်းကနေဝန်ချုပ်ကြီးနေဝင်ကလွှဲယူလိုက်တဲ့အခြေအနေမျိုးလို့ပြောရမှာပေါ့နော်ဒီမှာတမိုင်းထဲမှာပဲကျွန်တော်တို့ပြန်သင်ခန်းစရာယူစရာရှိတာက2နှစ်58ကနေ1960အထိအာဏာသိမ်းပြီးတဲ့နောက်မှာ60မှာရွေးကောက်ပွဲပြင်ကျင်းပပြီးတော့လည်းပဲ62မှာကျွန်တော်တို့နှစ်ပေါင်းအကြာကြီးအာနာစစ်အာနာပြန်ပြီးတော့ဟိုတောက်လျှောက်သိမ်းယူခဲ့တယ်ဆိုရဲတမိုင်းချောင်းကလည်းရှိတယ်ဒါအပြင်လက်ရှိဖြစ်နေတဲ့အခင်းကျင်းမှာကျွန်တော်တို့မြင်တာကစစ်အုပ်စုဆက်သွားခြင်းနဲ့လမ်းကြောင်းတွေလူထုကထောက်ခံတဲ့နိုင်ငံရေးသမားတွေဒီမိုကရေစီအင်အားစုတွေမပါတော့သူတို့နဲ့စစ်အုပ်စုနဲ့လက်ဝေခံနိုင်ငံရေးအစုအဖွဲ့များနဲ့ပဲရှေ့ဆက်သွားမဲ့အခင်းကျင်းတစ်ခုကိုဖန်တီးဖို့ကြိုးစားနေတယ်လို့ကျွန်တော်တို့ကတော့သူတို့ရဲ့သတင်းမီဒီယာတွေထုတ်ပြန်ချက်တွေသတင်းစာရှင်းလင်းပွဲတွေမှာပြောကြားချက်တွေကဒီလိုရှုမြင်ပါတယ်အဲ့ဒီအတွေ့ကျွန်တော်တို့ကလက်ရှိတိုက်ပွဲဟာကျွန်တော်ရေရှည်တိုက်ရမယ့်တိုက်ပွဲလို့ကျွန်တော်မြင်ပါတယ်ရေဒိုအနေနဲ့ကျွန်တော်တို့ဒီ1-2လလောက်ကျွန်တော်လမ်းမော်ထွက်ဆန္ဒပြလိုက်ရုံနဲ့ဒီစစ်အုပ်စုကိုဟိုအပြုတ်တိုက်နိုင်မယ်ဆိုတာမျိုးကတော့ကျွန်တော်တို့ဟိုတမိုင်းကြောင်းရလဲကျွန်တော်မဖြစ်နိုင်ဘူးလက်ရှိအနေထားရဆိုရင်လဲကျွန်တော်တို့ဟိုဟိုတော်တော်လေးရုန်းကန်ပြီးတော့တောက်ခံနေရတဲ့အခြေအနေကိုကြည့်ရင်သိတာတယ်ပေါ့နော်ဒီအတွက်ဒီတိုက်ပွဲကတော့ကျွန်တော်ရေရှည်ဆက်ပြီးတဲ့အခါကျအာနာဖီဆန်ပြီးတော့တိုက်ရမယ့်တိုက်ပွဲလို့မြင်နေအဲ့
တော့နွေဦးတော်လန်ကြီးကရေရှည်သွားမယ်ဆိုရင်ဒီစစ်တပ်ကတော်တော်လေးပြင်းထန်ဖိနှိပ်နေတဲ့အခါကျတော့ဟိုတကယ်ပဲအခုဒီတပိတ်စစ်ကြောင်းတွေလုပ်နေတာတွေအကုန်လုံးကတကယ်ဟိုရေရှည်အတွက်သွားနိုင်မယ်လို့မြင်လားရှင
်ကျွန်တော်တို့နားလေတာကတော့ဒီလမ်းမော်တပိတ်တိုက်ပွဲတွေဟာသူ့ရဲ့အချိန်ကန့်သတ်တစ်ခုတော့ရှိမယ်ပေါ့နော်ဆိုတော့မုံညာအနေနဲ့တော့ကျွန်တော်တို့အခုတတ်နိုင်သမျှတော့တောင်းခံထားရတယ်အခုဒီနေ့ဆိုရင်ပဲကျွန်တော်တို့ရဲ့လုံနိုင်တဲ့ပေါင်တွေကတဖြည်းဖြည်းကျင်းတဲ့ပိုပြီးကျင်းလာတဲ့အခြေအနေမျိုးရှိတယ်နော်ဆိုတော့ကျွန်တော်တို့ကတော့ဆက်စောပြောသလိုပဲရေရှည်ဆိုတဲ့ပုံစံမှာဒီတပိတ်တိုက်ပွဲကိုကျွန်တော်ကလမ်းပေါ်မှာလူတွေအများကြီးကလမ်းမတွေထက်ကိုထွက်ပြီးတဲ့ခါကျတော့ဆန္ဒပြရေးချွေးကြော်တာနေပေါ်ကြရေးဆိုတဲ့ပုံစံမျိုးကနေတခြားအားလုံးလည်းပါဝင်လို့ရမယ်တစ်ဖက်အတွက်လည်းစစ်အုပ်စုကိုလည်းအထိနာစေမယ်နောက်ကျွန်တော်ရဲ့လုံရဲ့အရာလည်းဒါဟာအာနာဖီဆန်နေဆိုတာကို PPP မြင်ထုတ်ပေါ်ပြသနိုင်တဲ့ပုံစံမျိုးတွေကိုတော့ကျွန်တော်ပြောင်းလဲစဉ်းစားနေတယ်အခုရှေ့လျှောက်မှာတော့ကျွန်တော်ကဒီလမ်းမော်တပိတ်တိုက်ပွဲကိုပဲတခြားပုံစံနေနဲ့ကျွန်တော်ဘယ်လိုပုံစံပြောင်းမလဲဆိုတော့စောစောကကျွန်တော်ပြောသူအားလုံးလည်းပါဝင်လို့ရမယ်တစ်ဖက်ကလည်းအရှိုက်ထိစေမယ်နောက်လောက်ရရလဲကျွန်တော်အာနာဖီဆတ်မှုကိုပြင်ပြပြလို့ရမယ်ပုံစံမျိုးကိုပြောင်းဖို့အတွက်ကျွန်တော်စဉ်းစားနေ
အခုဒီမုံရလူထုတပိတ်တိုက်ပွဲကိုဦးဆောင်တဲ့ကော်မတီနေနဲ့ကအခုဒီတပိတ်စစ်ကြောင်းတွေကိုဖြိုခွဲခံရတဲ့အခြေအနေရပေါ့နော်ပြစ်ခတ်ခံရလို့တိတ်ဆုံးသွားတဲ့သူတွေဒါမှမဟုတ်ဒဏ်ရာရတဲ့သူတွေအခြေအနေပေါ့နော်ဟိုဖမ်းဆီးခံရတဲ့သူတွေအခြေအနေအဲ့ဒါမျိုးတွေရောဘယ်လိုစဉ်းပြုစုထားပါလဲရှင
်ခုလုံးလုံးစီတော့ကျွန်တော်တို့ဒီမုံတပိတ်ကော်မတီအတွင်းမှာပဲကျွန်တော်တို့ team လေးတွေဖွဲ့ပြီးဆောင်ရွက်နေတာရှိပါတယ်ဒီကြဆုံအာဇာနည်များအတွက်ကိုဆောင်ရွက်တဲ့ဖွဲ့တွေရှိတယ်နောက်ဒီကျွန်တော်တို့ထိခိုက်ဒဏ်ရာရတဲ့လူနာတွေအတွက်ကိုဆောင်ရွက်တဲ့ဖွဲ့တွေရှိတယ်ဟိုလုံးလုံးစီဆိုရင်တော့ကျွန်တော်မုံရမှာဆုံးခဲ့တဲ့အာဇာနည်ရေတွက်ကကျွန်တော်တို့25ယောက်လောက်ကျွန်တော်ရှိပါပြီ။ဒါမုံရတမျိုးရဲ့အနေနဲ့ဒီဖေဖော်ဝါရီလ9ရက်ကျွန်တော်တို့လမ်းမော်လူလူတိုက်ပွဲစတင်59ရက်အတွင်းမှာကျွန်တော်25ယောက်ကျွန်တော်ကြာဆုံးသွားခဲ့ပါပြီ။ကျွန်တော်ထိခိုက်ဒဏ်ရာရတဲ့သူတွေလည်းကျွန်တော်တို့50ဝန်းကျင်ရှိပါတယ်။ဖမ်းဆီးထိန်းသိမ်းထားခံထားရတဲ့လူကတော့တရားရုံးမှာကျွန်တော်ရမန်နေပါပြီယူပြီးတော့ပုံမှန်တက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံထားရတဲ့သူကတော့ကျွန်တော်10ဦးဝန်းကျင်ရှိတယ်ပေါ့နော်။ကျန်တဲ့သူတွေကတော့နားပေါ်မှာတွေ့လို့ဖမ်းသွားပြီးတယ်ဆန်းသွားတယ်။နောက်ဖုံးစင်ရင်းနဲ့လူတော်လိုင်းနဲ့ပတ်သက်တဲ့ပုံတွေတွေ့လို့ဖမ်းခေါ်သွားတဲ့သူတွေကတော့သူတို့ကဖမ်းသွားပြီးရင်ခံဝင်နဲ့ပြန်ပြီးလွတ်ပြေးနေတဲ့အခြေအနေမျိုးရှိတော့အခုချိန်ကြီးဟိုရမန်ယူပြီးထောင်ထဲမှာထောင်ကြီးချုပ်အနေနဲ့ထားထားတဲ့လူကြီးတွေကတော့ကျွန်တော်တို့10ဦးဝန်းကျင်ပေါ့နော်။10ဦးဝန်းကျင်ရှိပါတယ်ခင်ဗျ။
ဒါကတော့မုံရလူထုတပိတ်တိုက်ပွဲဥဆောင်ကော်မတီဝင်ကိုဝီမိုးနိုင်ပဲဖြစ်ပါတယ်ရှင်အခုလို VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ပေါ့နော်ဖြေချပေးတဲ့အတွက်ကိုဝီမိုးနိုင်ကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျ
တော်ရရှင်များရှင်ကျမသိင်္ဂီထိုက်ပါဆီယနာသိမ့်မှုစန့်ကျင်ပြီးရုံးမတက်ကြတဲ့အစိုးရဝန်ထမ်းတွေကိုထောက်ပံ့ရေးအမေရိကန်ပြည်ထောင်စု Washington DC area ကမြန်မာလူငယ်တွေတင်းင်းငွေနေကရန်ပုံငွေဇီအောင်ပွဲတစ်ခုကိုမြန်မာဖုန်ကြီးချောင်းမှာကျင်းပခဲ့ပါတယ်မြန်မ မြန်မာစားသောက်တွေစူပေါင်းရောင်းချခဲ့ကြတဲ့တင်းကရွေနေ့ရန်ပုံငွေရှာဖွေပွဲကနေအမေရိကန်ဒေါ်လာ1000ကျော်ရခဲ့တယ်လို့မြန်မာလူငယ်တွေစုဖွဲ့ထားတဲ့အလင်းရောင်လူငယ်အဖွဲ့ကကိုထိုက်ကပြောပါတယ
်ချမ်းမြေပေါ့နော်ရောင်းဝငွေကတော့ကျွန်တော်တို့12000ဝင်းကျင်လောက်ရခဲ့ပါတယ်ပွဲစုစုပေါင်းကျွန်တော်တို့800ဝင်းကျင်လောက်ရောင်းဝင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီအလင်းရောင်လူငယ်အဖွဲ့တွေကကိုယ်တိုင်ချက်ပြုတ်ကြတာလားဘယ်လိုမျိုးစီစဉ်ကြပါလဲရှင်
ဟုတ်ကဲ့ကျွန်တော်တို့အဓိကတော့ပေါ့နော်ဒီမှာကျွန်တော်တို့အစားအသောက်စုစုပေါင်းကျွန်တော်တို့10မျိုးဝင်ကျွန်တော်တို့ရှိပါတယ်ခင်ဗျာအဲ့ဒီမှာအဓိကဟင်းရည်တွေကနှစ်ခုဖြစ်တယ်ဒီကနန်းမဆလာကျဲရည်ဒီလိုရှိရင်ကော်ရီခေါက်ဆဲဆိုတာရည်ဒီလိုရှိရင်ကျွန်တော်တို့ဟိုအလူကျော်ပေါ့နော်အလူဆက်ကျော်ဆိုတာအဲ့ဒီဥစ္စာတွေကိုတော့ကျွန်တော်တို့ဖတ်တာကျွန်တော်တို့ဒီမှာဒီလင်းရောင်လူငယ်တွေကိုတိုင်ချက်ပြုတ်ပြီးတော့မှကျွန်တော်တို့အဲ့ဒီဥစ္စာကိုရောင်းနေအောင်စီစဉ်ပါတယ်ဂျန်နဲ့အစားအသောက်အမဲတွေအကုန်လုံးကိုတော့ဒီမှာရှိတဲ့မြန်မာမိသားစုဝင်အလှရှင်မိသားစုတွေကနေပြီးတော့မှဒီအစားအသောက်ဖိုးတွေကိုတခုတပြားမှမယူဘဲနဲ့အစားအသောက်တွေအကုန်လုံးလှူပြီးတော့မှသူတို့ပံ့ပိုးပြီးတာဖြစ်ပါလေခင်ဗျာ
ဒီချမ်းပုံငွေအလုံးကဒီမြန်မာနိုင်ငံက CDM ဝန်တန်းတွေစီကိုသွားမှလာဘယ်လိုမျိုးခွဲဝေလှူဒန်းသွားဖို့ရှိပါလဲ
ဟုတ်ကဲ့အခုလက်ရှိမှာတော့ကျွန်တော်တွေကဒီပွဲမတိုင်ခင်ကလေးကလည်းကျွန်တော်လင်းရောင်လူငယ်များအနေနဲ့CDM ဝန်ထမ်းတွေမြန်မာပြည်မှာရှိတဲ့ CDM ဝန်ထမ်းတွေကိုအဓိကထားပြီးတော့ကူညီတဲ့အကူအညီကိုကျွန်တော်တို့လှုပ်ဆောင်နေပါတယ်။ဒီနယ်နဲ့တိုင်းစုစုပေါင်း5ခုကျော်ကျော်လောက်ကိုကျွန်တော်တို့ဒီဘက်ကနေပြီးတော့ပို့ဆောင်ပြီးတော့မှလူထမ်းမှုတွေလုပ်နေပါတယ်ခင်ဗျာ။ကျွန်တော်တို့ February လတည်းကနေပြီးတော့စလုပ်နေတာပါ။လူငွေတွေလည်း February လကလေးကနေပြီးတော့မှစကောက်ပြီးတော့မှလင်းအောင်လူငွေများနေပြီးတော့မှစကောက်ပြီးတော့မှပြဖို့လူထမ်းနေတာဖြစ်ပါတယ်ခင်ဗျာ။ဒီအချိန်မှာတော့ကျွန်တော်တွေကဒီရရှိခဲ့တဲ့လူငွေတွေကိုလူထမ်းပြတာဆိုလို့ရှိရင် February နဲ့ March လ2လလူထမ်းပြတာပါဒီအခု April လမှာလည်းမြန်မာပြည်မှာကအခြေအနေကတိုးတက်တော့ဒီကြောင်းလဲလာတဲ့အခြေအနေမရှိသေးတဲ့အတွက်ကြောင့်မလို့ CDM ဝန်ထမ်းတွေကလည်းဟိုသူတို့ရဲ့CDM ဝန်ထမ်းတွေကိုထောက်ပံ့တဲ့အခြေအနေတွေလည်းကျွန်တော်ရှေ့ဆက်ပြီးတော့လုပ်နေရတဲ့အခြေအနေမျိုးမှာရန်ပုံငွေရတဲ့အင်အားနည်းလာတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီလက်တလောလိုရဲ့ရန်ပုံငွေတွေကိုရရှိအောင်လို့ကျွန်တော်ဒီဈေးရောင်းပွဲကိုဆီစဉ်နေတာဖြစ်ပါတယ်ခင်ဗျ။အဲတော့ဒီမှာရရှိခဲ့တဲ့လူငွေတွေအကုန်လုံးကိုလည်းဒီ CDM အလှူရှားနေတဲ့ MBS ရဲကောင်းတွေစီကိုဒီကျွန်တော်တို့ပေးပို့ပြီးတော့တိုးတက်မဲ့အတွက်ကိုပဲလုပ်မှာပါခင်ဗျ။လ
ာတိုင်းပဲဒီပေးပို့လှူဒန်းနေတာတွေ့ပါတယ်ဆိုတော့စုစုပေါင်းဘယ်လောက်လောက်ရှိပါပြီလဲရှင
်မက်စတာကုန်ချီကို3600ကျော်ကိုပေးပို့လှူဒန်းပြီးဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးသတင်းလွှာဖြစ်နေ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်ဒီမြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးသတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးသတင်းလွှာကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်အီးမေးလိပ်စာကိုရေးပို့လိုက်ပါ။အီးမေးလိပ်စာကိုတိချာနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးသတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတွေရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်အခုဆက်ပြီးတော့မဆုမြတ်မွန်တင်ဆက်ထားတဲ့စိုးရိမ်နေကြတဲ့လူကြုံရေးအခြေအနေအကြောင်းတင်ပြပေးကြပါတယ်စစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာအိမ်ထဲမှာနေတာတောင်မလုံခြုံတော့ဘူးလို့ပြည်သူများကပြောနေကြပါတယ်။စစ်တပ်နဲ့ရဲတပ်ဖွဲ့တွေကလမ်းပေါ်ကဆန္ဒပြနေသူတွေကိုသာမကအိမ်ထဲမှာနေတဲ့ပြည်သူတွေကိုပါပြစ်ခတ်ချင်းချောင်နေတဲ့အတွက်အခုလိုစိုးရိမ်နေကြတာပါ။ပြည်သူတွေအကာအကွယ်မဲ့ဖြစ်နေကြတဲ့အခြေအနေကိုမဆုမြတ်မွန်ကတင်ပြထားတာနားဆင်ပါရှင်
။အာဏာသိမ်းထားတဲ့စစ်တပ်ကပြည်သူတွေပေါ်ဖိနှိပ်မှုပိုဆိုးလာနေတာနဲ့အမျှမြန်မာနိုင်ငံတဝန်းကပြည်သူတွေဟာလုံခြုံမှုမရှိဘူးလို့ပိုခံစားနေကြရတာဖြစ်ပါတယ်။လမ်းပေါ်အထက်ဆန္ဒပြသူတွေအပေါ်ပြစ်ခတ်နှိမ်နင်းတာတွေမဟုတ်တော့ဘဲလမ်းတွေအိမ်တွေထဲအထိဝင်ပြီးတော့ပြစ်ခတ်ဖမ်းဆီးဖျက်ဆီးတာတွေလုပ်လာနေတာကြောင့်အသက်အိုးအိမ်စီးစိမ်လုံခြုံရေးအတွက်ပို့ပြီးတော့စိုးရိမ်လာကြတာဖြစ်ပါတယ်။လူနေအိမ်တွေထဲအထိဝင်ရောက်ပြစ်ခတ်တဲ့အတွက်လူမမဲ့ကလေးငယ်တွေတေဆုံထိခိုက်တာတွေအထိဖြစ်ခဲ့ရတာပါ။ရန်ကုန်မြို့မှာဆန္ဒပြပွဲတွေအချိန်ကောင်းတဲ့မြို့နယ်တွေမှာဆိုရင်တပ်တွေဘက်ကပို့ပြီးတော့ဖိနှိပ်ဓာတ်တွေလုပ်တဲ့အတွက်ပြည်သူတွေပို့ပြီးတော့စိုးရိမ်ပဋိဌာန်းနေနေကြရတာပ
ါမလုံခြုံတာတော့လေအိမ်မှာနေရင်လည်းမလုံခြုံဘူးအပြင်ထွက်ရင်လည်းမလုံခြုံဘူးအိမ်ထဲမှာနေတဲ့ခါကျတော့လေဟိုဘယ်တော့ပဲတော့ခတ်ပြီးတော့ဘလို့ပဲဟိုလုံခြုံမှုလုံခြုံအောင်ပဲနေနေသူတို့ကအရိုက်ဖြတ်နိုင်တယ်ဝင်ပြီးတော့မှလူရဲ့ဖြက်စီးဓာတ်တွေလုံနိုင်တယ်ပေါ့နော် နော်ရက်ွက်ထဲရက်ွက်ထဲလုံကြုံရေးဒါစီးတွေကိုလည်းလာပြီးတော့တအိမ်တယောက်လာပြီးတော့ဖြတ်ပေးပါဆိုပြီးဖြတ်ခိုင်းတယ်အလီကားတကားတော့6နဲ့ကန်တယ်ကျမတို့တိုက်ကလီကားတကားဆိုလည်းပျက်စီးသွားတယ်ပေါ့နော်အမြင်နဲ့သတိဝိရိယနဲ့နေတယ်စိတ်ကတော့အမြင်နဲ့ပူနေရတာပဲ
လက်ရှိနေတိုင်းကြုံနေရတဲ့အခြေအနေကိုရန်ကုန်မြို့ကန်တယောက်က VOA ကိုပြောပြတာပါ
အပြင်သွားတဲ့အခါဆိုရင်လည်းဈေးသွားတာမှိုက်ပြလို့ရှင်နေရှိအကြည့်နောက်ကြည့်ဘေးကြည့်လက်ရှိရှင်နေကြည့်ပြောမှလမ်းရှင်းမှသွားပြင်းလည်းမြ мян ဝဲဝဲတန်းရှိရမြ мян ဝဲပြောမှမြ мян အိမ်ပြန်ရလမ်းမော်မှာဆိုလည်းသူတို့တွေပဲနေရာယူထားကြရမြားလေနောက်လမ်းကလည်းရှင်းနေတာပဲပြည်သူကျွန်တော်ပြည်သူတွေရေးကြီးကိစ္စရှိမှပဲအပြင်ထွက်ကြတာများတယ်တခြားယူဈေးဝယ်ကိစ္စလောက်မှိုက်ပြကိစ္စလောက်ပဲသွားကြတာများတယ်တခြားကိစ္စနဲ့တော့တိတ်မထွက်ဖြစ်ကြဘူးရှင်အပြင်သွားတဲ့အခါကျတော့လေလေသူနဲ့တွေ့လို့ရှင်ဖုန်းဖွင့်ခိုင်းပြီးစစ်တယ်လို့ပြောတဲ့အခါကျတော့ဟိုသူတို့ကဘာလို့စစ်မှန်းလဲမသိကိုဖုန်းထဲမှာသူတို့မကြိုက်တာဘာပါမှန်းလဲမသိတဲ့အခါကျတော့ဖုန်းကိုယူမသွားရင်းရှင
်အခုသတင်းပတ်တွင်ဖိနှိပ်ဖြိုခွဲမှုတွေကိုတပ်ကအရှိန်မြှင့်လုပ်ခဲ့တဲ့တောင်တကုံမြို့နယ်ဘက်မှာဆိုရင်အိမ်ထဲအထိတပ်ဖွဲ့ဝင်တွေဝင်ရောက်ဖျက်ဆီးတာကြုံခဲ့ရသူတယောက်ကလည်းအခုလိုပြောပြထားပါတယ
်ကျွန်တော်လည်းကျွန်တော်ကလေးတော်တော်နဲ့သမီးလေးချက်ပြီးတော့တိုင်းနေတာကျွန်တော်တိုင်းနေတော့သမီးစားမယ်လို့ဆိုတော့အိမ်တကားလေးပြန်လာတယ်ပြင်းနေပြင်းနေဆိုတော့အိမ်တကားလေးစီးလိုက်တယ်အဲ့တော့စီးလိုက်တော့ဟိုးလို့ကျွန်တော်တို့အိမ်ကိုပြန်လာဆောက်ကြတယ်ဆောက်ကြပြီးခြေထောက်ဝင်လာတယ်ဝင်လာပြီးတော့တော်တော်တော်တော်ဆိုပြီးတော့လိုက်ပြစ်တယ်ပြစ်ပြီးတဲ့အပြင်ကျွန်တော်တို့လည်းပြေးတော့ကျွန်တော်ကလေးတော့ကိုအရာမြောင်းထဲကိုထည့်လိုက်တယ်နောက်ဘေးမြောင်းအနောက်ဘေးမြောင်းအဲ့ကလေးတော့ကိုအရာထည့်လိုက်တယ်အရာထည့်ပြီးတော့ကျွန်တော်မိမကိုနောက်ကအုပ်စရာကိုကြော်လို့လိုက်တယ်ကျွန်တော်လည်းအိမ်မြောင်းလေးကိုစေးပြီးဟောကုတ်အုပ်တိုင်းကြောက်ပြီးတော့အတိုင်းတော့မှကျွန်တော်တို့တားမိသားပါမိသားစုတွေဝင်နေရတယ်ကျွန်တော်အိမ်လည်းအိမ်ဆန္ဒပြတဲ့လူနှစ်ယောက်ကဝင်လာတယ်သူတို့နှစ်ယောက်လည်းရိုက်တော့ကောင်းကောင်းရိုက်လွတ်လိုက်တယ်အသေးရိုက်တော့ပဲဖမ်းပါတယ်ချုပ်အချုပ်ကားနဲ့ဖမ်းပါတယ်ပြီးတော့ကျွန်တော်အိမ်ထဲမှာကျွန်တော်မှစီစုမစုဗျာရင်းလေးလေးဗျာကျွန်တော်ဒီရင်းလေးလေးနဲ့တမင်စားတာကလေးတော့ရောက်ရှိတယ်ကျွန်တော်ကလေးသူရှင်တက်နေတယ်ကြောက်တက်နေတယ်ဒီပစက်လေး35လေးကိုပါယူပါတယ်ဆန်းဆန်းလေးကိုရေးလိုက်ပြစားတယ်တစားစီစီလုပ်တယ်ပြီးတော့ဆန်းလေးစုတာလည်းအိုးလေးလည်းဆက်အောင်အများလုံးရှိမှဆက်ပြီးရှိတာအိုက်ဆက်ဆက်ပြီးပါတကယ်မျောလို့တို့ချခဲ့တယ်မယုံရင်ဓမ္မုံနိုင်ရဲ့ကြီးကျွန်တော်အိတ်အိလုံးပြီးတော့ရုပ်ပြောင်းပြန်လန်ပြီးတော့တစားစီစီဂျိုးလာဘာမလို့လို့လောက်တာလဲသူတို့အလုပ်ဒီအောင်တယ်မကြသေးပါဘူးဗျာကျွန်တော်တို့မိသားစုကောင်းရောက်ကောင်းဝယ်လုံစားနေတာဘာမလို့လောက်တာမဟုတ်ကိုယ်ဉ်နဲ့ကိုထိုင်နေတာအိမ်ထဲကြီးလို့ဒုက္ခလာပြီးွားတယ်ဘာမလို့အမလုံးကတမန်တကားလည်းမရှိဘူး။ဘာကြတကားလည်းမရှိဘူး။ရိုးရိုးတစားတကားလည်းရှိလို့စောက်ကပ်ပြီးကျွန်တော်တို့အိမ်ထဲအကုန်ပြုံယူရတယ်။တကယ်ချမ်းသာတဲ့တိုင်ကြီးတဲ့အိမ်ကြီးတွေကျတော့သူတို့ဘာမှမလုပ်ဘူး။ကျွန်တော်တို့လုံးလုံးစုံမရှိတဲ့တကားတွေကျတော့သူတို့အလုပ်လုပ်တယ်။တော့ချင်းချောက်ကျွန်တော်ဘယ်ဘဝနဲ့ချင်းချောက်လဲ
။တပ်ဖွဲ့ဝင်တွေအိမ်ထဲအထိဝင်ရောက်ဖျက်ဆီးတာခံခဲ့ရတဲ့တောင်တကုံမြို့နယ်ဒေသခံဖြစ်ပါတယ်။လမ်းပေါ်မှာဆန္ဒပြသူတွေကိုတပ်တွေကဖြိုခွဲတဲ့အခါတချို့တွေကအိမ်ကြီးတွေဝင်ပုန်းကြပါရဲ့အဲ့လိုအခါမျိုးမှလည်းအိမ်ထဲအထိဝင်ရောက်ဖမ်းဆီးသလိုအင်ရှင်တွေကိုပါရှမ်းလုတ်တတ်ကြပါရဲ့ဖောင်းဝဲတွေလက်နက်ကန်ထားသူတွေကိုမြင်ရင်ဝဲဝဲကနေရှောင်သွားကြရလောက်အောင်ပြည်သူတွေကြားမှာစိုးရင်ထိတ်လန့်နေကြရစီတဲ့တာဒကားတွေကလည်းမနေပါဘူးမလ29ရက်နေ့ကပဲဒဝဲမျိုးကလမ်းမတစ်ခုပေါ်မှာစစ်ရင်တန်းနဲ့တိုးတဲ့စိုက်ကယ်စီးသူတွေဖြစ်ခတ်ခံရလို့တယောက်ပြေဆုံးခဲ့ပါတယ်
Thank you.
ဗီဒီယိုထဲမှာ၃ယောက်ဆိုက်ကယ်စီးလာတာကိုတပ်ဖွဲ့ဝင်တွေနှမ်းပစ်လိုက်လို့တယောက်ထိသွားတာကိုမြင်ရပါတယ်။ဆိုက်ကယ်ပေါ်ကပြုတ်ကျပြီးထွက်ပြေးသွားသူ၂ယောက်ကိုလည်းလိုက်ပစ်တာမြင်ရပါတယ်။တနက်ထိမှန်သူကိုစစ်ကားပေါ်တင်သွားတာကိုလည်း CCTV ကနေရိုက်ကူးတဲ့ဗီဒီယိုမှာရှင်းရှင်းလင်းလင်းကိုတွေ့မြင်ရတာပါ ခုလိုဖြစ်ရမျိုးတွေအပြင်ပြည်သူတွေကိုတရားလက်လွတ်ရိုက်နှက်ဖမ်းဆီးနေတဲ့ဗီဒီယိုတွေကိုလည်းကိုယ်တိုင်ရိုက်သူတွေကလူမှုကွန်ရက်တွေပေါ်မှာမျှဝေနေကြပါတယ်ရန်ကုန်မြို့ရဲကမြို့နယ်တစ်ခုမှာလူနေအိမ်တဲ့အထီးတက်တွေဝင်ရောက်ဖမ်းဆီးပြီးတော့ရိုက်နှက်နေတာကိုဗီဒီယိုထဲမှာမြင်နိုင်ပါတယ်ရိုင်းဆိုင်တဲ့အသုံးနှုန်းတွေကိုပါပြောဆိုသုံးနှုန်းပြီးတော့ဆဲဆိုရိုက်နှိုက်နေတာဖြစ်ပါတယ်တပ်ဖွဲ့ဝင်တွေအလဲတကူဝင်မလာနိုင်အောင်လို့လမ်းတွေပေါ်မှာပိတ်ဆို့ထားတဲ့အတားအဆီးတွေကိုဖယ်ရှားခိုင်းတာကိုတော့မှကြမ်းကြမ်းတမ်းတမ်းပြောဆိုချင်းချောက်ခိုင်းတာမျိုးမဟုတ်အပြင်ထွက်ရင်အရိုက်ခံအဖမ်းခံရမှာကိုပြည်သူတွေကကြောက်နေကြတာပါမျိုးနေခင်ဘက်အချိန်တွေမှာအင်အားသုံးဆောင်ရွက်တယ်လို့ညဘက်အချိန်တွေမှာလည်းပြည်သူတွေထိတ်လန့်ကြောက်ရွံ့အောင်လို့ချင်းချောက်ဖြက်စီးတာမျိုးတွေကိုလုပ်နေကြတာပါပြည်သူတွေကိုကာကွယ်ဖို့တာဝန်ရှိသူတွေကိုယ်တိုင်ကအခုလိုလုပ်နေကြတာမဟုတ်ပြည်သူအများကမလုံခြုံဘူးလို့ပြောနေကြတာလည်းဖြစ်ပါတယ်ဒါတည်းမကဖမ်းဆီးသူတွေကိုလူကုန်တိတ်ခါကြဆင်းစေတဲ့လုပ်ရမျိုးတွေလုပ်နေတာကိုလည်းနိုင်ငံတကာကအဝေးပန်းရှုံချနေကြပါတယ်အခုလိုပြည်သူတွေကိုထိတ်လန့်ကြောက်ရွံ့သွားအောင်လုပ်နေတာမျိုးတွေအပြင်ပြည်သူတွေရဲ့ပစ္စည်းတွေကိုဖျက်ဆီးတာလူရဲသွားတာမျိုးတွေလည်းရှိပါတယ
်ကားတိုက်ချပါဟာဟာ
ရန်ကုန်မြို့ကလန်တလန်ထဲမှာပြည်သူတွေကသူတို့အိမ်ရှိရပ်ထားတဲ့မော်တော်ကားတွေကိုအာဏာပိုင်တွေကမြေတူးတဲ့ဘူဒိုဇာနဲ့တိုက်ပြီးတော့ဖျက်ဆီးနေတာဖြစ်ပါတယ်
။ဘာဆိုင်လို့လ
ဲ။လက်နက်မဲ့ပြည်သူတွေအပေါ်အနိုင်ကျင့်ပိုကြတဲ့လုပ်ရမျိုးတွေကိုလုံခြုံရေးတပ်ဖွဲ့တွေဘက်ကလုပ်နေတာကြောင့်တရားဥပဒေစိုးမိုးရေးအပေါ်အယုံကြည်ကင်းမဲ့နေပြီလို့ပြည်သူအများပြောနေကြတာဖြစ်ပါတယ်။ဒီလိုအခြေအနေမျိုးဖြစ်နေပေမဲ့လည်းဆရာနာရှင်စနစ်ကိုကန့်ကွက်ဆန့်ကျင်နေသူတွေကတော့မကြောက်မရွံ့လမ်းပေါ်ထွက်ဆန္ဒပြနေကြစေဖြစ်ပါရဲ့ရှင်ကျွန်မဆွေမြတ်မှာပမင်္ဂလာပါ။ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။အင်တာနက်အသုံးပြုခွင့်ပိတ်ဆို့မှုဘယ်နေရာတွေမှာထိခိုက်နစ်နာနေသလဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်။ပြီးခဲ့တဲ့ဧပြီလ၂ရက်နေ့ကစမြန်မာနိုင်ငံပြည်တွင်းမှာကုမ္ပဏီတချို့လုတ်ကင်နေတဲ့2600 MHz လိုင်းတုံးအသုံးပြုပြီး Wireless Broadband Data Service စနစ်နဲ့အသုံးပြုရတဲ့အင်တာနက်ဝန်ဆောင်မှုအားလုံးကိုရပ်ဆိုင်ထားဖို့စစ်ကောင်စီကညွှန်ကြားပါတယ်။မြန်မာနိုင်ငံမှာအင်တာနက်ဝန်ဆောင်မှုစနစ်5မျိုးရှိတဲ့အနေနဲ့ Mobile Phone SIM card တွေကနေတဆင့်အင်တာနက်ဝန်ဆောင်မှုပေးတဲ့စနစ် Wi-Fi နည်းပညာနဲ့ဝန်ဆောင်မှုပေးတဲ့စနစ်2မျိုးကိုတော့ပြီးခဲ့တဲ့နှစ်ပတ်ကျော်ကတည်းကရပ်ဆိုင်ထားခဲ့ပြီဖြစ်ပါတယ်။အခုဆိုရင် Fiber ဂျိုးတွေနဲ့နေအရောက်သွဲတန်းဝန်ဆောင်မှုပေးတဲ့ FTTH စနစ်နဲ့စီဝိုင်းလုပ်ငန်းကြီးတွေကိုပေးတဲ့ Direct Internet Access DIA ဝန်ဆောင်မှု2မျိုးပဲကြံပါတော့တယ်။ဒီဝန်ဆောင်မှု2မျိုးကိုလည်းစစ်ကောင်စီရဲ့ညွှန်ကြားချက်အရလွန်ခဲ့တဲ့တလခွဲလောက်ကတည်းကညတနာရီကနေမနေ့9နာရီဝန်းကျင်အထိဖြတ်တောက်ထားခဲ့တာဒီကနေ့အချိန်အထိပါပဲ။စစ်ကောင်စီဟာအင်တာနက်ဝန်ဆောင်မှုတွေကိုဘာကြောင့်ဖြတ်တောက်ရတာလဲ။ဒီလိုအင်တာနက်ဝန်ဆောင်မှုဖြတ်တောက်မှုကနေဘယ်လိုအကျိုးဆက်တွေဖြစ်ပေါ်နေသလဲဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်။
အင်တာနက်ဖြတ်တောက်မှုနဲ့ပတ်သက်လို့တာမန်အားဖြင့်အများကယူဆတာကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်တပ်ကအာဏာသိမ်းမှုဖြစ်ပွားပြီးနောက်ပိုင်းတိုင်းပြည်နေရအနှံ့မှာပေါ်ပေါက်လာတဲ့ပြည်သူလူထုတရက်လုံးရဲ့
အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲကြီးတွေကိုဖြိုခွင်းဖို့လို့ဆိုကြပါတယ်ဆန္ဒပြသူတွေဟာမိုဘိုင်းအင်တာနက်လိုင်းတွေပေါ်ကလူမှုကွန်ရက်မီဒီယာတွေကိုအသုံးပြုပြီးတအုပ်နဲ့တအုပ်ချိတ်ဆက်ကြတယ်ဥဆောင်သူတွေဟာအင်တာနက်အသုံးပြုပြီးညွှန်ကြားချက်တွေပေးကြတယ်အင်တာနက်လိုင်းကြောင့်ဘယ်နေရာမှာဘလို့ဖြစ်ပျက်နေတယ်ဆိုတာကိုအချိန်နဲ့တပြေးညီသိနိုင်ကြပြီးအဲ့ဒါတွေကိုအမှောင်ချဖို့လုပ်တယ်လို့ယူဆကြတာမျိုးဖြစ်ပါတယ်တကယ်လက်တွေမှာတော့စစ်ကောင်စီရဲ့အင်တာနက်ဖြတ်တောက်မှုရည်ရွယ်ချက်ဟာအဲ့ဒီထက်အများကြီးပိုပါတယ်ပထမတစ်ခုကတော့သတင်းစစ်စစ်မှုရပ်တန့်စေပြီးတိုင်းပြည်တစ်ခုလုံးကိုအမှောင်ချလိုက်ဖို့ပါဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်တပ်ဟာအာဏာသိမ်းပွဲဆင်နွှဲတာနဲ့တပြိုင်တည်းအစိုးရနဲ့ပုဂ္ဂလိကရုပ်သံတဲ့ရေဒီယိုဌာနတွေကိုဝင်ရောက်စီးနင်းပြီးသတင်းမီဒီယာတွေကိုထိန်းချုပ်လိုက်ပါတယ်။နောက်ပိုင်းသတင်းမီဒီယာတချို့ကိုလိုင်စင်ပိတ်သိမ်းတာ၊ရုံးခန်းတွေကိုစီးနင်းဝင်ရောက်တာလုပ်ပါတယ်။လွတ်လွတ်လပ်လပ်ရေးသားဖော်ပြရင်အန်ဒီရဲ့ကြုံရနိုင်တာကြောင့်ပုဂ္ဂလိကနေစဉ်သတင်းစာတစ်စောင်ကလွှဲရင်အားလုံးရက်ဆိုင်ကုန်ပြီဖြစ်လို့မီဒီယာစီးဆင်းစရာဆိုလို့အွန်လိုင်းပလက်ဖောင်းတစ်ခုပဲကျန်ရင်းနေတာဖြစ်ပါတယ်။အခုဆိုအင်တာနက်အသုံးပြုခွင့်ကိုကြီးကြီးမားမားကန့်သတ်လိုက်တဲ့အခါသတင်းအမှောင်ဖုံးလုနီးပါးအခြေအနေရောက်သွားစေခဲ့ပါတယ်။
စစ်ကောင်စီရဲ့အင်တာနက်အသုံးပြုမှုကန့်သတ်လိုက်တာဟာပြည်သူလူထုတွေကိုဒီမကသူ့တက်တွင်းကိုလည်းသတင်းအမှောင်ချစစ်ကောင်စီကဝါဒဖြန့်နေတဲ့ MRTV နဲ့မြဝတီကိုပဲကြီးစေမြင်စေခြင်းနဲ့ရည်ရွယ်ချက်လဲပါနိုင်ပါတယ်အာဏာသိမ်းပြီးပေါ်ပေါက်လာတဲ့လူထုဆန္ဒပြပွဲတွေကိုစစ်တပ်ကရဲရဲဆက်ဆက်ပစ်ခတ်တပ်ဖြတ်ရိုင်းနှက်နှိပ်စက်ပြည်သူတွေပိုင်ဆိုင်တဲ့ဆိုင်ကယ်ကားနေအိမ်တွေကိုဖျက်ဆီးစတာတွေကိုအွန်လိုင်းမီဒီယာပလက်ဖောင်းပေါ်မှာပဲမြင်နိုင်ပါတယ်မိုဘိုင်းဒေတာနဲ့Wi-Fi စနစ်ကိုပိတ်ပင်မှုမလုပ်ခင်ကအဲ့ဒီဓာတ်ပုံဗီဒီယိုဖိုင်တွေကိုတက်တွင်းကအရာရှိတွေတွေ့ကြမြင်ကြပြီးအချို့မယုံနိုင်သလိုဖြစ်တာအချို့အချင်းချင်းပြောဆိုမေးမြန်းတာမျိုးရှိခဲ့တယ်လို့သိရပါတယ်။ဒါအပြင်စစ်ကောင်စီဟာတက်တွင်းမှာအရင်ကမဲမတမာမှုဖြစ်နိုင်ပွဲစီရင်ကိစ္စကြောင့်အာဏာရယူရတယ်ဆိုပြီးဝါဒဖြန့်နေတာကနေအခုနောက်ပိုင်း NLD အစိုးရအဖွဲ့ကြီးမှလက်စားမှုကြီးကြဲရှိနေတယ်။ NLD ဟာ George Soros လို့ဘီလီယံနာတထေးကြီးရဲ့ငွေကြေးထောက်ပံ့မှုတွေနဲ့တိုင်းပြည်ကိုအနောက်နိုင်ငံဩဇာခံဖြစ်အောင်လုပ်နေတယ်။အဲဒီကနေတဆင့်အမျိုးဘာသာသာသနာပြောက်ွယ်နိုင်တဲ့အန္တရာယ်ရှိတာကြောင့်အာဏာရယူရခြင်းဖြစ်တယ်ဆိုတာမျိုးအကြီးအကျယ်ဝါဒဖြန့်နေရတာကိုကြည့်ရင်လဲအင်တာနက်သုံးမရအောင်ပိတ်ပင်ရတဲ့ကိစ္စတက်တွင်းကိုလည်းရည်ရွယ်တယ်ဆိုတာနားလည်နိုင်ပါတယ်
။ဒါပေမဲ့တကယ့်လက်တွေ့မှာအင်တာနက်ဖြတ်တောက်ပိတ်ပင်မှုရဲ့အကျိုးဆက်ဟာတတိယအမှောင်ချတဲ့ကိစ္စဆန္ဒပြသူတွေကိုချိတ်ဆက်မမိတော့အောင်လုပ်တဲ့ကိစ္စလောက်မှပဲရပ်တန့်သွားတာမဟုတ်ပါဘူးစီးပွားရေးနဲ့လူမှုရေးနယ်ပယ်ကိုလည်းအကြီးအကျယ်တက်ရောက်မှုတွေဖြစ်ပေါ်စေပါတယ်အထူးသဖြင့်ငွေရေးကြေးဘဏ္ဍာရေးကဏ္ဍတွေမှာပါလက်ရှိအခြေအနေမှာ CDM ကြောင့်ဘဏ်တွေပိတ်ထားရဆဲဖြစ်ပြီးလူတွေဟာအသုံးလိုတဲ့ငွေတွေကို ADM ဆက်တွေကနေသွားထုတ်ရပါတယ်အခြားတစ်ဖက်မှာတော့ရောင်းဝယ်မှုတွေနဲ့ငွေကြေးလွှဲပြောင်းမှုတွေကို mobile banking စနစ်တွေကနေလုပ်ဖို့စစ်ကောင်စီနဲ့ဗဟိုဘဏ်ကတိုက်တွန်းပါတယ်။တကယ့်လက်တွေ့လူတွေအင်တာနက်အသုံးပြုမှုကိုကြီးကြီးမားမားပိတ်ဆို့လိုက်တဲ့အခါ mobile banking စနစ်အသုံးပြုလို့မရဖြစ်ပြီးရောင်းဝယ်ငွေကြေးလွှဲပြောင်းမှုတွေရပ်တလို့ဖြစ်သွားစေခဲ့ပါတယ်။အဓိပ္ပာယ်ကတော့လူတွေအရောင်းဝယ်လုပ်ရမှာငွေသားစကူကလည်းလက်ထဲမှာလုံလုံလောက်လောက်မရှိဘဏ်တွေပိတ်နေလို့ဘဏ်ကိုလည်းအသုံးပြုလို့မရmobile banking စနစ်သုံးမယ်ဆိုပြန်တော့လေအင်တာနက်ပိတ်ဆို့ထားလို့သုံးမရဆိုတဲ့အနေအထားရောက်နေတာပါဒါရီမကအွန်လိုင်းကနေကုန်ပစ္စည်းနဲ့ဝန်ဆောင်မှုတွေရောင်းချတဲ့လုပ်ငန်းတွေဝန်ဆောင်မှုအမျိုးမျိုးကိုပြည်ရင်းပြည်ပအွန်လိုင်းကနေအပြန်အလှန်ပေးဖို့ဆက်သွယ်တဲ့လုပ်ငန်းတွေလည်းလုံရခက်ခဲကုန်ပါတယ်စစ်ကောင်စီရဲ့အင်တာနက်ဖြတ်တောက်ပိတ်ဆို့မှုဟာသူတို့ရည်ရွယ်သလိုဆန္ဒပြပွဲတွေကိုနှိမ်နှင်းဖို့ပြည်သူတွေကြားနဲ့တက်တွင်းကိုသတင်းအမှောင်ချဖို့ကိစ္စတွေမကစီးပွားရေးနဲ့ငွေကြေးဗဏ္ဍာရေးနယ်ပယ်ကူပါဆိုးဆိုးရွရွထိခိုက်ကုန်တာတွေ့နိုင်ပါတယ်လူမှုရေးကဏ္ဍမှာဆိုရင်အွန်လိုင်းအသုံးပြုပညာသင်ကြားရေးလုပ်ငန်းလိုမျိုးကိုဓာတ်ရိုက်ထိခိုက်စေသလိုအခြားသောလုပ်ငန်းမျိုးစုံအတွက်ပြည်ရင်းပြည်ပအွန်လိုင်းကနေအချက်အလက်အပြန်အလှန်ပေးပို့တာစီးဝေးပွဲတွေကျင်းပတာစတဲ့လုပ်ငန်းမျိုးစုံကိုပါထိခိုက်စေခဲ့ပါတယ
်ဘယ်လိုပဲဖြစ်ဖြစ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်ကောင်စီဘက်ကတော့တိုင်းပြည်စီးပွားရေးငွေရေးကြေးရေးလူမှုရေးကဏ္ဍတွေဘယ်လောက်ထိခိုက်နှစ်လကျော်ကြာသည့်အထိမရစဲသေးတဲ့ဆန္ဒပြပွဲတွေကိုခြေမုံရေးပြည်သူနဲ့တက်တွင်တဲ့အမှောင်ချရေးအာဏာတည်မြဲရေးလုပ်ငန်းစဉ်အောင်မြင်ရေးကိုပဲပို့ပြီးဦးစားပေးဆောင်ရွက်မဲ့အနေအထားမျိုးမြင်တွေ့နေရပါသေးတယ်ဒီအတွက်သိမကြခင်အချိန်တွင်အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေအထူးသဖြင့်မြို့ပြမှာရောကျေးလက်မှာပါလူပေါင်း30000နဲ့ချီအသုံးပြုနေကြတဲ့ mobile data စနစ်နဲ့ wifi စနစ်ပြန်အသုံးပြုခွင့်ပေးဖို့ဆိုတာကိုတော့မျှော်လင့်လို့ရနိုင်လိမ့်မယ်မဟုတ်ကြောင်းပါ
င်းတဲ့နေ့ဖြစ်ပါစီတော်ရရှင်များရှင် VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေ VOA Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးကြပါတယ်နောက်ပိုင်းမှာတော့ VOA တိတ်ချက်တော်ရရှင်တွေကိုမြေတားဒီလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖျော်ပြပေးဦးမှာဖြစ်ပါတယ်နော်ကျမတို့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတော့လူထုကဆန့်ကျင်လို့အကြမ်းဖက်နှိမ်နင်းမှုတွေနဲ့အခြေအနေစိုးကြီးကျော်ဖြတ်နေရတာအခုဆိုရင်နှစ်လကျော်သွားခဲ့ပါပြီ။သရရှင်တွေရေးလာတဲ့စာတွေမှာလည်းဒီအခြေအနေစိုးကိုထင်ဟပ်စေတဲ့စာတွေကြီးဖြစ်ပါတယ်။သရရှင်မမဦးကဝမ်းနည်းချိန်ခွဲစရာကောင်းလိုက်တာ။သူများနိုင်ငံကြီးမှာယောဂအတွေ့ပူပန်နေရတယ်။မြန်မာပြည်မှာတော့လောဘကြောင့်တောကားရောက်နေရတယ်တဲ့။စီအနာသိမ့်မှုနဲ့ပတ်သက်ပြီးတော့အလုံးယောဂါကိုအမှုမထားလမ်းမော်ထွက်ဆန္ဒပြပူပန်နေကြအသက်အိုးအိမ်စီစဉ်ပြတ်သုံးကုန်ကြရတာကိုရည်ညွှန်းပါတယ်။ဝင်းနိုင်ဆိုတဲ့သရရှင်ကတော့ဂျေစုပါ VOA ရေသတင်းမှန်တွေအမြဲသိရလို့ပါတဲ့ဂျေစုတင်စကားပါလာပါတယ်ရှင်။နတီဆိုးဆိုတဲ့သရရှင်ကတော့ Wi-Fi နဲ့ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးရေးလာတာပါ။ Internet ဆက်သွယ်မှုတွေကိုအစောပိုင်းကလေးကညတညလုံးဖြတ်တောက်ပြီးမနေ့ပိုင်းမှာပြန်ပေးတာအလုံးအသိပါနော်အခုတော့ဒီ mobile data ကို wifi တွေကိုဖြတ်တောက်ထားတဲ့အတွက်ကြောင့်မလို့ cable internet ဆက်သွယ်မှုဒီ fiber line က internet ဆက်သွယ်မှုတွေပဲရတော့ပါတယ်ဆိုလိုတာကတော့အများပြည်သူဟိုလူမျိုးများဆက်စား internet ဆက်သွယ်မှုတွေဖြတ်တောက်ခံထားရတဲ့သဘောဖြစ်ပါတယ်နော်ဒီမှာနဒီဆိုးဆိုတဲ့တော်ရှင်က wifi ဖြတ်တောက်ခံရတဲ့အချိန်မှာသတင်းမပြတ်စေဖို့အတွက် VOA နဲ့ပြည်ပသတင်းဌာနတွေအနေနဲ့ radio line တွေပုံမှန်ထုတ်လွှင့်ခြင်းအပြင်တော်လည်းအထူးအစီအစဉ်သဘောမျိုးနဲ့ update သတင်းတွေကိုအချိန်ပိုထုတ်လွှင့်ပေးရင်ကောင်းပါမယ်လို့ထင်မိပါတယ်တဲ့။နေဒီဆိုးရေးလာပါတယ်။ဟုတ်ကဲ့ပါရှင်။ internet ဖြတ်တောက်ခံရတဲ့အချိန်မျိုးမှာသတင်းတွေကို line to radio ကနေပြီးတော့အလုံးဖမ်းယူနားဆင်နိုင်ပါတယ်လို့အရင်ဦးဆုံးပြောချင်ပါတယ်နော်။ကျွန်တော် radio အစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်မှုတစ်နေ့နှစ်ကြိမ်။နောက်တော့ပြန်လွှင့်နှစ်ကြိမ်စီနဲ့စုစုပေါင်း6ကြိမ်ထုတ်လွှင့်ပေးပါတယ်။ရုပ်မြင့်တန်ကြားအစီအစဉ်ကိုညတိုင်း9နာရီမှဓာတ်ရိုက်ထုတ်လွှင့်ပြီးပြီးတော့နောက်တစ်နေ့အစီအစဉ်မလဲခင်ထိအချိန်ချင်းပြန်ပြောထုတ်လွှင့်ပေးနေပါတယ်နော်။ internet ပြတ်တောက်ပေမဲ့ line to meter radio လေးနဲ့ကဘာနဲ့အဆက်မပြတ်အောင်စူးစမ်းကြည့်နိုင်ပါတယ်။နောက်ထပ်ဒီ internet ပြတ်တောက်မှုနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေထဲမှာဆိုရင်တော့ Hantauri သူလေးဆိုတဲ့သောရရှင်က
မြန်မာပြည်က internet wifi ကိုသူတို့ကစီးရင်ကောက်ပြီးတရင်အမှောင်ချမှာဖြစ်လို့ပြည်ပကမိတ်ဆွေတငယ်ချင်းတွေရသမျှတရင်ကိုအထက်ကိုရောက်အောင်သာပို့ပေးပါဖြန့်ပေးပါမျက်စိပိတ်နားပိတ်လူတွေကိုအမှောင်ချလှုပ်ချင်သလိုလှုပ်နေတာပ
ါမျက်စိပိတ်နားပိတ်လူတွေကိုတရင်အမှောင်ချလှုပ်ချင်သလိုလှုပ်နေတာပါဆိုပြီးတော့ဒီမြန်မာနိုင်ငံထဲကတရင်တွေပြည်ပနိုင်ငံတွေနိုင်ငံတကာကမသိရမှာဆိုလို့ပါဆိုပြီးတော့ဟန်တာဝရီသူလေးရေးလာပါတယ်ရှင်နောက်ထပ်သောရရှင်တယောက်ကလည်းဒီ internet ဖြတ်တောက်မှုကိစ္စနဲ့တော့ဆိုင်ပါတယ်သူက VOA ခင်ဗျားတဲ့ R2P ထဲ internet ကိုအရင်တောင်းဆိုစေချင်ပါတယ်ဒါကပေါင်းပါလေးတောင်းဆိုရမှာပါ internet ပဲလိုပါတယ်ဒီလောက်လေးတော့ဒေါက်တာဆဆရအောင်လုပ်ပေးစေချင်ပါတယ် internet ရရင်အဖြူမဲတဲကွဲပါလိမ့်မယ် R2P ဆိုတာနောက်ပိုင်းမှာမတောင်းဆိုပဲလာပါလိမ့်မယ်ကျွန်တော်ဒီလောက်ပြောရတာပါတဲ့သူကဒီ internet ရှိမှသာမြန်မာနိုင်ငံထဲမှာဖြစ်ပျက်နေတာတွေကိုနိုင်ငံတကာကတီးခွင့်ရမှာမလို့ internet ကအဖြူမဲ့တဲကွဲစေတဲ့အရာပါဆိုတော့သူကရေးလာပါတယ်ရှင်။သူတို့အဲ့လိုစိတ်ပူနေကြတဲ့အချိန်မှာပဲနောက်ထပ်သောရရှင်တယောက်ရေးလာတာကိုပြောပြပေးချင်ပါတယ်။ဒီသောရရှင်ကသူတို့ဒေသမှာ internet wifi မရတဲ့အတွက်ကြောင့်မလို့သတင်းတွေမသိမှဆိုးလို့ပါဆိုတော့ကျမစီကိုတောက်ကြနေပြီးခဲ့တဲ့ဒီလေးလပိုင်းနှစ်ရက်နေတုန်းကရေးလာတာဖြစ်ပါတယ်ရှင်
။လေးယောက်ကြတော့ပါပြီ။ယောက်ျားလေးမှသမီးကိုလိုက်ဖမ်းနေလို့တရားလုံးလွတ်ရပြီးနေရပါတယ်။ Wi-Fi လည်းမရတဲ့ယောက်ျားလေးတွေမျိုးမိပင်အခြေအနေကိုသိရတဲ့သူကအရန်နေနေပါတယ်။ဘယ်သတင်းဌာနမှကလည်းမတင်ပေးသေးပါဘူး။သတင်းမသိရသေးလို့လည်းဖြစ်မယ်။ Wi-Fi ရတဲ့သူတွေ speak out များများလုပ်ပေးကြပါဦး။ထမင်းအောင်မစားရသေးပါဘူးတဲ့။ကလေးကံကောလမ်းဘေးတောက်လျှောက်မှာရှိတဲ့ယောက်ျားလေးတွေကိုတော့စင်ဟာအလုံးရင်နဲ့မန္တလေးဘက်ကပါစစ်ကား23စီးကိုစစ်ကူခေါ်ပြီးတော့စစ်မြေပြင်လိုပဲလူသေးမရှိတိုက်နေတယ်။နမြောင်းနှချောင်းချောင်းကွာဟဲလို့ဘတ်ဒီမှာဆိုရင်အခုထိပြစ်ခတ်နေပါတယ်ရွာရီထဲထိဝင်ပြစ်နေလို့ရွာကန်းတွေထွက်ပြေးတိမ်းရှောင်နေရပါတယ်အခုဆိုထိတဲ့သူတွေလည်းတော်တော်များနေပါပြီအင်တာနက်မရတော့နေဘက်ကဖြီးသူတွေဘလောက်ထိခံရနေရကိုဘယ်သူမှမသိကြပါဘူးမီဒီယာအားနေတဲ့နယ်မြို့လေးတွေမှာထင်တိုင်းကျဲပြီးလှုပ်ချင်တိုင်းလှုပ်နေတာကိုတနိုင်ငံလုံးသိအောင် speak out လုပ်ပေးကြဖို့တောင်းဆိုပါတယ်
ဟုတ်ကဲ့ပါအခုလိုမျိုးသတင်းပေးပို့တဲ့အတွက်ကျေးဇူးတင်ပါတယ်နော်သတင်းတွေကိုတော့ကျမတို့ဒီတော်တော်လေးအခုချိန်ထိတော့သတင်းတွေကိုတော်တော်လေးအနေရမပြတ်ကသိနေရပါတယ် Wi-Fi မရလဲတခြားဒီ internet ဆက်သွယ်မှုရှိနေသေးတဲ့သူတွေကလည်းအဆက်မပြတ်သတင်းတွေပို့ကြပါတယ်နော် အခုလိုမျိုးအခက်အခဲကြားကနေပြီးတော့တရင်နေလှမ်းဖို့ပြီးတဲ့သောရရှင်ရဲ့အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်ကျွန်တော်တို့ဒီစီဇန်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်နေတဲ့မှာဒေါက်တာဇော်မင်းဆိုတဲ့သောရရှင်အကြံပြုစာကိုကျွန်တော်ဖော်ပြပေးစီမှာလေး
VOA ကမေးတဲ့မြန်တဲ့အခါဖြေချစုပညာဓာတ်တွေကိုလူမှုအများစုကြီးနားမလည်နိုင်တဲ့ဘိုးလိုညှပ်ပြောကြတာလေးတွေကျေးဇူးပြု၍နည်းနည်းလျှော့ပေးဖို့မမေးခင်ကတည်းကမေတ္တာရက်ခံပေးပါခင်ဗျာကျေးဇူးတင်ပါတယ်ပြီးတော့အညာဒေတာကအရက်နာမည်တွေအတန်အတွက်မှန်စေခြင်းပါတယ်ခင်ဗျာပကံပသိမ်းပကိုးပဲနွယ်ကုန်းတို့လိုပေါ့ဒီပဲရင်မျိုးမဟုတ်ပဲတပရင်စားလင်းကြီးမဟုတ်ပဲစလင်းကြီးတန့်စဲမဟုတ်ပဲဒဇဲစင်မီကုံမဟုတ်ပဲစမိတ်ခုံနွားထိုးကြီးမဟုတ်ပဲနှထိုးကြီးစစ်ကိုင်းမဟုတ်ပဲစကိုင်းစမာတွေကိုရေတော့အမှန်ဖတ်တော့အတန်ဆိုသလိုအတန်တွက်တွေမှန်းစေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒေါက်တာဇော်မင်းဘလိုတွေညက်မပြောကြပါနဲ့လို့ပြောလာပါတယ်ဟုတ်ကဲ့ဒီအကြံပြုချက်ကအမှန်တမ်းတင်းလျော်ရဲလို့လည်းကျွန်မထင်ပါတယ်နော်ကျမတို့လည်းတတ်နိုင်သမျှတော့ဒီအင်တာဗျူးဒီကျမတို့တွေးဆမေးမြန်းခံဖြေကြားတဲ့သူတွေကိုဟိုအထူးသဖြင့်လူအများစုလူတို့အများစုနားဆင်ရတဲ့အစီအစဉ်ဖြစ်တဲ့အတွက်ကြောင့်မလို့မြန်မာလိုပဲအဓိကထားပြီးတော့ပြောပြကြဖို့တော့ကျမတို့ပန်ကြားတာရှိပါတယ်။တစ်ခါတလေလည်းမြန်မြန်ဆန်ဆန်အင်တာဗျူးရတာမျိုးဆိုရင်ဒီအပြင်းနဲ့ပြောနေကြသူတွေအတွက်ဒီလိုစကားလုံးလေးတွေလည်းမကြခဏညှက်ပါသွားတဲ့တက်ကိုလည်းကျမသတိပြုမိပါတယ်နော်။ဘာဖြစ်ဖြစ်အခုလိုအကြံပြုလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျမတို့လည်းထပ်ပြီးတော့ပို့ပြီးတော့သတိထားပါမယ်လို့ပြောချင်ပါတယ်။နောက်ပြီးမြန်မာအတန်ထွက်တွေနဲ့ပတ်သက်ပြီးတော့ဒေတာအခေါ်အဝေါ်အတန်ထွက်လေးတွေကိုပြောပြပေးလာလို့လည်းဒေါက်တာဇော်မင်းကိုအထူးကျေးဇူးတင်ပါတယ်ရှင်။ကျမတို့ VOA အစီအစဉ်ကထုတ်လွှင့်ပေးတဲ့သတင်းတစ်ခုအောက်မှာလာရေးကြတဲ့မှတ်ချက်လေးတွေကိုပြောပြပေးချင်ပါတယ်ရှင်။အဲ့ဒီသတင်းကတော့ဒီ CDM လှုပ်ရှားတဲ့အမှုပညာရှင်တွေကိုအာဏာပိုင်တွေအရေးယူဖို့ကြေညာတဲ့သတင်းဖြစ်ပါတယ်။စစ်အာဏာသိမ်းမှုကိုအကြမ်းဖက်ဆန့်ကျင်တဲ့ CDM လှုပ်ရှားမှုမှာပါဝင်တဲ့နာမည်ကြီးရုပ်ရှင်တရုတ်ဆောင်တွေအဆိုတော်တွေနောက်ပြီးအမှုပညာရှင်တော်တော်များများကိုအာဏာသိမ်းစစ်တကရာဇသက်ကြီးပုံမှန်905ကားကြီးနဲ့အမှုဖွင့်တာဖြစ်ပါတယ်။ဒီအမှုပညာရှင်တွေကပြည်သူဝန်ထမ်းတွေ CDM လှုပ်ရှားမှုမှာပါလာစေဖို့အတွက်အများပြည်သူအထိတ်အလန့်ဖြစ်အောင်သွေးထိုးလှုံ့ဆော်မှုတွေလုပ်ပါတယ်ဆိုပြီးတော့ဒီအရေးယူသူတွေကပြောထားတာအခုလိုအရေးယူရတာဖြစ်ကြောင်းစစ်တပ်ပိုင်းတည်င်းဌာနတွေကကြေညာထားပါတယ်ရှင်။ဒါရင်းနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကတခုကိုပြောပြပေးကြပါတယ်။ရွှေစင်ဆိုတဲ့သောရရှင်မှာကျမတို့ချစ်တဲ့အမှုပညာရှင်တွေဖြစ်ပါတယ်။အားလုံးရှောင်ပါအကျန့်ဖက်စစ်အုပ်စုဆွဲတာမခံပါနဲ့။မြန်မာပြည်မှာကျမတို့ပြည်သူတွေလူခွင့်ရေးတွေအလုံးစုံချိုးဖောက်ခံရပါတယ်လှူရင်လည်းဖတ်ပါတယ်ပရာဟိတလုပ်ရင်လည်းဖတ်ပါတယ်မတရားတာကိုမတရားဘူးပြောလည်းဖတ်ပါတယ်အမှန်တရားကိုပြောတဲ့သူတိုင်းလည်းဖတ်ပါတယ်စိတ်ကိုလည်းဖတ်နေဒီလိုလုပ်နေတာကိုမှန်နေတယ်လို့ထင်နေတဲ့သူတွေကိုလည်းပြောချင်ပါတယ်ကျမတို့ကတလှေတဲ့စီတခီးတဲ့သွားနေကြသူတွေပါလှိမ့်မောက်ရင်အားလုံးပါပါတယ်အမြင့်မဲ့ရကြပါစစ်အာဏာရှင်တွေဒလန်မလုပ်ပါနဲ့လူသက်ကောင်မဖြစ်ချင်ပါနဲ့လူဘဝတဒံတူတူလေးမှာလူတယောက်ပိသအောင်နေပါတဲ့ဆွေရှင်ဆိုတဲ့သောရရှင်ပြောလာပါတယ်ရှင်ဒီအမှုပညာရှင်တွေဖန်ခံရတဲ့တဲ့တင်ကြောင့်လူတွေတော်တော်လေးဒေါသထွက်ပြီးတော့မှတ်ချက်တွေအများကြီးရေးလာတာကိုလည်းတွေ့ရပါတယ်เนาะကျွန်မအချိန်အကန့်အသတ်ကြောင့်စာတစောင်ပဲဖော်ပြပေးနိုင်တာဖြစ်ပါတယ်ရှင်မှတ်ချက်တွေအားလုံးဖတ်ချင်တယ်ဆိုတော့ကျွန်တော်တို့ရဲ့ဒီ VOA မြန်မာပိုင်း Facebook စာမျက်နှာကျွန်တော်တို့တင်ပေးတဲ့တဲ့တင်ရဲ့အောက်မှာအားလုံးသူတို့ရဲ့သဘောထားကိုယ်ပိုင်သဘောထားအမြင်တွေကိုရေးလာတဲ့မှတ်ချက်တွေကိုတွေ့ရမှာဖြစ်ပါတယ်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်။တစ်ချစ်သောရရှင်တွေမြေတားဒေလက်ဆောင်မြန်မာသချင်းလေးတို့နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်နော်။
Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ် တော်ရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ခုတော့တင်းချစ်တဲ့တော်ရရှင်တွေအတွက်မြန်မာပြည်ရှင်လေးတပုတ်နဲ့ဖြောပြပေးကြပါတယ်အားလုံးလည်းခွန်အားဖြစ်စေဖို့ခင်မတို့ရဲ့ဂျိုးကြတဲ့ဆိုတဲ့တခြင်းလေးနဲ့ဖြောပြပေးကြပါတယ်ရှင်အားလုံးနှစ်ချိုက်ခံစားနိုင်ပါစေနော်ကျင်းကိုနားဆင်ကြကြရပါဘာမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန်မာပိုင်းတော်ရရှင်တွေဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းနှင်းရည်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာကနေပြောထုတ်လွှင့်ချိန်နဲ့တစ်ပြိုင်နက်ဓာတ်ရိုက်နားဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြန်နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးတော့နားထောင်နိုင်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ใส่เมียวไลเน่มายดองจีจันเลวีโจจังเน็ดตุเยมายดองจีกีเซ่ซงจาจัดกูจาเม
မင်းမင်းလာတဲ့တဲ့တွင်ကြီးစုနာဆင်ကြတဲ့အခါအဲ့ဒီတဲ့တွင်မှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးဘ ഹു သုတရစီဘူးတဲ့တွင်တွေကသုတဆိုတဲ့အစီအစဉ်ကိုကျမညိုညိုလင်းကတင်ဆက်ပေးထားပါတယ်ဒီနေ့မှာတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတာဝန်ပေးအပ်ထားတဲ့ International Investigative Mechanism of Myanmar အတူကောက် IIMM လို့ခေါ်ဆိုတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့လုပ်ငန်းစဉ်ရန်နေရာအကြောင်းပြောပြပေးပါမယ်2021ခုနှစ်နောက်ပိုင်းမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ဖြစ်ပွားနေဆဲဖြစ်တဲ့နိုင်ငံတကာရာဇဝတ်မှုတွေနိုင်ငံတကာဥပဒေချိုးဖောက်မှုအထောက်အထားတွေကိုထိန်းသိမ်းပြီးစစ်စစ်သုံးသပ်နိုင်မှုအတွေ့ IIMM လို့ခေါ်တဲ့လုပ်ငန်းစဉ်ရန်ရာတစ်ခုကိုကုလသမဂ္ဂလူအခွင့်အရေးကောင်စီက2018ခုနှစ်စက်တင်ဘာလမှာဖွဲ့စည်းတာဝန်ပေးခဲ့တာဖြစ်ပါတယ် IIMM ဟာ မြန်မာပြည်ရင်းမှာဖြစ်ပျက်နေတဲ့ကျူးလွန်နေတဲ့နိုင်ငံတကာရာဇဝတ်မှုတွေဥပဒေချိုးဖောက်မှုတွေရဲ့အချက်အလက်အထောက်အထားတွေကိုရယူထိန်းသိမ်းထားပြီးဒေသဆိုင်ရာအဆင့်နိုင်ငံတော်အဆင့်နဲ့နိုင်ငံတကာတရားရုံးအဆင့်တွေမှာတရားစွဲဆိုမှုတွေပြုလုပ်တဲ့အခါသက်တည်အထောက်အထားဖြစ်အသုံးပြုနိုင်မှုတင်ပြပေးနိုင်မှုလှုပ်ဆောင်တဲ့ရန်နရာဖြစ်ပါတယ်IIMM ဟာတရားရုံးတစ်ခုမဟုတ်သလိုဖန်ဆီးပိုင်ခွင့်စစ်ဆေးပိုင်ခွင့်မျိုးတော့မရှိပါဘူး။ဒါပေမဲ့လည်း IIMM ရဲ့ခိုင်လုံတဲ့အချက်လက်တွေပေါ်မူတည်ပြီးအပြစ်ကျူးလွန်သူတွေကိုသက်ဆိုင်ရာတရားရုံးတွေအရေးယူဒဏ်ခတ်မှုတွေပြုလုပ်နိုင်တဲ့အဖွဲ့အစည်းတွေကဆက်လက်လှုပ်ဆောင်သွားကြရမှာပါ။ IIMM အနေနဲ့2011ခုနှစ်နောက်ပိုင်းမြန်မာနိုင်ငံရဲ့ဘေးနေရာဒေသမှာပဲဖြစ်ဖြစ်ဘေးသူတွေကပဲကျူးလွန်ကျူးလွန်အပြစ်ဆိုင်ရာလူအခွင့်အရေးတွေဥပဒေတွေနဲ့ညှိစွန့်စေတဲ့ရာဇဝတ်မှုတွေလွန်ကျူးမှုတွေရဲ့အချက်လက်တွေကိုစုဆောင်းပါတယ်။ IIMM ရဲ့လက်ရှိဥက္ကဋ္ဌအဖြစ်တာဝန်ပေးထားသူကတော့နိုင်ငံတကာရာဇဝတ်မှုတရားမျှတရေးရှင်လေအမေရိကန်နိုင်ငံသားနီကိုလတ်စ်ကွန်ဂျန်ဖြစ်ပါတယ်။သူဟာအပြည်ပြည်ဆိုင်ရာတရားရုံးခုနှစ်ရုံးမှာတာဝန်ထမ်းဆောင်ခဲ့ပြီးအနည်း20နီးပါးအတွေ့အကြုံရှိသူလည်းဖြစ်ပါတယ်။ IIMM အနေနဲ့အချက်လက်တွေစုဆောင်းတဲ့နေရာမှာခိုင်လုံမှုဘယ်လောက်ရှိသလဲ၊လွန်ကျူးမှုတွေဘယ်လောက်အထိဆိုးဝါးသလဲ၊ဒီလိုလွန်ကျူးမှုတွေအတွက်ဘယ်သူတွေမှတာဝန်ရှိသလဲဆိုတဲ့သုံးသပ်မှုတွေကိုလည်းပြုလုပ်ပါတယ်။လက်တလုံးမြမအရေးနဲ့ပတ်သက်ပြီးဩကထာနီကိုလတ်စ်ကွန်ဂျန်ကလက်ရှိဖြစ်ပျက်မှုတွေဟာအာဏာပိုင်တွေရဲ့တာဝန်ရှိကြောင်းနဲ့ကျူးလွန်ခံရမှုတွေကိုအထောက်အထားတင်ပြနိုင်ဖို့အချက်လက်တွေဆက်သွယ်ပေးပို့ကြဖို့မတ်လ18ရက်နေ့ကပြောဆိုတိုက်တွန်းထားပါတယ်။ဒီလိုတိုင်ကြားတဲ့အခါပြစ်မှုကျူးလွန်ခံရသူတွေကိုယ်တိုင်လည်းအချက်လက်တွေကိုပေးပို့တိုင်ကြားနိုင်ပါတယ်။အဲဒါကြောင့်ကိုမIIMM အတွက်အသုံးဝင်နိုင်တယ်လို့ယူဆရတဲ့အချက်လက်တွေရှိတဲ့အခါ signal လို့ခေါ်တဲ့ message ပို့လို့ရတဲ့ application ကို download လုပ်ပြီးအဲ့ဒီကနေဖုန်းနံပါတ် 0186691238 ကို message ပို့တိုင်ကြားနိုင်ပါတယ်။ဒါ့အပြင် protomail ဖြစ်တဲ့ mountain741@protomail.com ကိုလည်း email ပို့ပြီးတိုင်ကြားလို့ရပါတယ်။IIMM မှာတိုင်ကြားလာသူတွေရဲ့အချက်လက်တွေကိုလုံခြုံအောင်ထားပြီးကျူးလွန်သူတွေတာဝန်ရှိသူတွေကိုအရေးယူနိုင်မှုအတွက်စံချိန်ကိုက်ညီမှုရှိမရှိသုံးသပ်စစ်ဆေးပါတယ်။ကိုက်ညီမှုရှိပြီးဆိုရင်တော့သက်ဆိုင်ရာတရားရုံးတွေမှာတရားစွဲဆိုမှုတွေပြုလုပ်နိုင်ဖို့အမှုတွေစတင်ဖွင့်ပါတယ်ရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့တရင်ခိုးဘက်ထဲကိုရောက်လာပြီးဖြစ်ပြီးစစ်တပ်နဲ့ရဲတွေရဲ့ပြစ်ခတ်နှိမ်နှင်းမှုတွေကြားကပဲဆင်အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြမှုတွေကတော့ဆက်ပြီးရှင်းလင်းစေပါရန်ကုန်အင်းစိန်မှာဆန္ဒပြလူငယ်ရာနဲ့ချီပြီးတနင်္ဂနွေနေ့ကဆန္ဒပြခဲ့ကြတာပါတနင်္ဂနွေနေ့ဟာအစ္စတန်ပွဲတော်နေ့ဖြစ်တဲ့အတွက်ရန်ကုန်မြို့နယ်ဆုလေးလှိုင်အင်းစိန်တာမွေကြောင်မြောင်းနယ်မြို့နယ်အတော်များများမှာဆင်အာနာသိမ်းမှုကိုဆန့်ကျင်တဲ့စစ်တမ်းတွေရုပ်ပုံတွေကိုအစ္စတန်အထိမ်းအမှတ်ကျုပ်တွေပေါ်မှာရေးဆွဲပြီးဝင်ငှခဲ့ကြတာပါမြန်မာနိုင်ငံမှာအကြမ်းမဖက်အာဏာဖီဆန်ရေးဝန်ထမ်းတွေရဲ့ CDM လှုပ်ရှားမှုကနေနိုင်ငံစီးပွားရေးယိုယွင်းလာရင်အာဏာသိမ်းထားတဲ့စစ်ဘိုလ်ချုပ်ကြီးတွေအလျှော့ပေးလာမယ်လို့မျှော်လင့်ပြီးတောင်းနေချီတဲ့အလုပ်သမားတွေဆန္ဒပြနေတာအခုဆိုနှစ်လကျော်လာပြီဖြစ်ပါတယ်။ CDM လှုပ်ရှားမှုမှာဘဏ်ဝင်တန်းတွေ၊ဆရာဝန်တွေ၊အင်ဂျင်နီယာတွေ၊အကောက်ခွန်အရာရှိတွေ၊သင်္ဘောချင်းအလုပ်သမားတွေ၊ရထားပို့ဆောင်ရေးဝန်ထမ်းတွေပြင်အထက်ချုပ်ဆက်ရုံအလုပ်သမားတွေလိုကဏ္ဍမျိုးစုံမှာတာဝန်ထမ်းဆောင်နေသူတွေပါပါဝင်နေကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာနေအခြေချုပ်နဲ့အဖမ်းခံနေရသူဩစတြေးလျနိုင်ငံသား၂ယောက်ကိုတနင်္ဂနွေနေ့မှာစစ်တပ်တာဝန်ရှိသူတွေကပြန်လွှတ်ပေးလိုက်ပြီးမြန်မာနိုင်ငံကနေထွက်ခွာခွင့်ပြုလိုက်ပါပြီ။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှန်ပောင်းဘေးရန်ရဲ့အမျိုးမျိုးကကင်းဝေးနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ
This program has